Welcome to the Voice of America in Burmese.
Mingla mne kimashin. Washington မြို့တော် VOA American တန်ကနေ2019ခုနှစ်ဩဂုတ်လ25ရက်တောက်ကြနေနေတဲ့ခေတ်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00ထိနှိုင်းတိုမီတာ32.40 49ကနေဓာတ်ရိုက်ထုံးလွှင့်သွားမှာပါရှင်။ဒီမှာအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်ပါခင်ဗျာ။ဒီကနေ့မနက်ဖက်သတင်းတွေကိုမဆုမျက်မွန်နဲ့ကျွန်တော်ကြော်သိမ်းပြပြမှာပါ။ယူကရိန်းကိုဖျားပြင်းကာကွယ်ရေးလုပ်နေတဲ့ဂျောင်းဘူးအလေးနဲ့စဉ်းစားနေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောပါတယ်။ပေါင်တော်မှာချက်ဖက်လို့ရတဲ့ကိုထိထိရောက်ရောက်နေနေသွားမယ်လို့ဒီရဲဝင်ကြီးကပြောပါတယ်။ American Texas တီနယ်ဘက်ကို Harvey Hurricane မုန်တိုင်းတက်ကပ်ဖို့ဦးတည်နေပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။သတင်းစီစဉ်ပြီးမှတော့ Coffee Annan ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအစီရင်ခံစာရင်းနဲ့ပတ်သက်လို့မြန်မာအစိုးရနဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်တို့ကဘလို့တွေတုံ့ပြန်ကြသလဲဆိုတာကိုတင်ပြပေးဖို့ရှိပါတယ်။တခါကုလသမဂ္ဂဘက်ကရောဘလို့တုံ့ပြန်ပါသလဲ
။ We welcome the release of the comprehensive report of the Advisory Commission on Rakhine State and take note of its emphasis on issues.
ဒါကတော့ပြည်စုံကျေပြန့်တဲ့အစီအစဉ်ခံစာတစ်ခုအဖြစ်ကြိုဆိုကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောသွားတာပါ။အပြည့်အစုံကိုလည်းသတင်းစီစဉ်အပြီးမှတင်ဆက်ပေးဖို့ရှိပါရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမျက်မွန်တို့ကအရင်ဆုံးပြောပြမှာပါ
။စစ်တမ်းတင်နေတဲ့ယူကရိန်းနိုင်ငံကာကွယ်ရေးအတွက်ဖျားပြင်းလက်နက်တွေရောင်းမလားဆိုတာသမ္မတထရမ့်အစိုးရကလေးနဲ့ဆန်းစစ်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကကြာတာပတိနေ့မှာပြောပါတယ်။အဲဒီလိုလို့ရင်ချင်းချောက်မှုတစ်ခုအဖြစ်ရုရှားကမြင်မလာနိုင်ဘူးလားဆိုတဲ့မေးခွန်းကိုတော့ဝန်ကြီးမက်ဒစ်ကကိုယ်တိုင်ကရန်လူကြည့်ကြော်သူမဟုတ်ရင်ကာကွယ်ရေးလက်နက်တွေပေးတာကိုရန်လူတွေလုပ်ရလို့မြင်မှာမဟုတ်တဲ့အကြောင်းပြန်ဖြေပါတယ်။ဖြစ်အားဖြင့်ကာကွယ်ရေးလက်နက်တွေယူကရိန်းကိုရောင်းရင်မလိုအပ်ဖက်ရုရှားကိုရန်ဆသလိုဖြစ်သွားမယ်လို့အရင်အမေရိကန်အစိုးရကမြင်ခဲ့တာပါ။ဒါပေမဲ့လည်းအဲဒီအရင်တုန်းကပယ်ချထားခဲ့တဲ့အစီအစဉ်ပေါ်သမ္မတထရမ့်အစိုးရကတာဝန်ရှိသူတွေကအခုပြန်စဉ်းစားနေကြတာပါ။
အာဖဂန်နစ္စတန်နိုင်ငံမှာတော့အမေရိကန်တပ်တွေကိုတိုက်ခိုက်နေတဲ့တာလီဘန်သဘုံတွေကိုပါကစ္စတန်ကလက်ခံထားတယ်ဆိုတဲ့အမေရိကန်သမ္မတရဲ့ပြောကြားချက်ကိုပါကစ္စတန်ဘက်ကငြင်းဆန်ပယ်ချခဲ့ပါတယ်။အစ္စလာမဘတ်မြို့တော်မှာဝန်ကြီးချုပ်ရှာဟိခါကန်အဘါစီဦးဆောင်ပြီးတော့အမျိုးသားလုံခြုံရေးတာဝန်ရှိသူတွေကြာတာပြည်နယ်ကဆွေးနွေးခဲ့ပြီးတဲ့နောက်မှာတုံ့ပြန်ချက်ထုတ်ပြန်ခဲ့တာပါ။ပါကစ္စတန်ဟာအမေရိကန်စီကဒေါ်လာ3,000ချီရယူပြီးတော့အာဖဂန်နစ္စတန်နိုင်ငံကအမေရိကန်တပ်တွေကိုတိုက်နေတဲ့အကြမ်းဖက်သမားတွေကိုသူ့နိုင်ငံထဲမှာခိုအောင်ခွင့်ပေးထားတယ်လို့သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့ကပြောကြားခဲ့တဲ့အာဖဂန်စစ်ပွဲဆိုင်ရာမင်းခွန်းနဲ့မှပြောသွားတာပါပါကစ္စတန်လုံခြုံရေးတပ်ဖွဲ့ဝင်တွေဟာအကြမ်းဖက်ကွန်ရက်အားလုံးကိုမခွဲခြားဘဲနှိမ်နှင်းတိုက်ခိုက်ကြောင်းနဲ့တိုက်ပွဲတွေအတွင်းမှာထောင်ထဲချီတဲ့စစ်သားအရပ်သားတွေတေဆုံးခဲ့ရကြောင်းပါကစ္စတန်နိုင်ငံသားရေးဝန်ကြီးခွာဝါဂျာဖာစစ်ကတုံ့ပြန်ပါတယ်တာဝါရှလုံခြုံရေးအတွက်အမေရိကန်ကအိန္ဒိယကိုထောက်ပံ့မှုပေးမဲ့ကိစ္စပေါ်လဲသူကတုံ့ပြန်ပါတယ်အိန္ဒိယနိုင်ငံဟာသူ့ရဲ့အင်းကြီးချင်းနိုင်ငံတွေနဲ့ပဋိပက္ခဖြစ်နေတယ်လို့ပါကစ္စတန်နိုင်ငံတည်ငြိမ်မှုပြတ်ပြားအောင်မူဝါဒချမှတ်ဆောင်ရွက်နေတဲ့အတွက်တာဝါရှလုံခြုံရေးအတွက်အိန္ဒိယနိုင်ငံကဆောင်ရွက်နိုင်မှာမဟုတ်ဘူးလို့ပါကစ္စတန်ကပြောကြားခဲ့ပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံဆိုင်ရာမူဝါဒတွေနဲ့ပတ်သက်ပြီးရုရှားနဲ့အမေရိကန်တာဝန်ရှိသူတွေကြားတာတာရီနီကအပြန်အလှန်ဆွဆွဲပြောဆိုပြီးတော့တစ်ဖက်ကိုတစ်ဖက်အပြစ်ပို့ကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အာဖဂန်နစ္စတန်ဆိုင်ရာမဟာဗျူဟာအသစ်မှာအဓိကဦးတည်တာကအင်အားသုံးပြီးထိန်းခုတ်တာပဲဖြစ်တယ်လို့ဆိုပြီးစိတ်ပျက်မိတဲ့အကြောင်းရုရှားနိုင်ငံသားရေးဝန်ကြီးဆာဂီလက်ဗရော့ဖ်ကပြောပါတယ်။ဒါဟာအချင်းကြီးလမ်းကြောင်းဖြစ်ဖို့တည်ကြတယ်လို့လည်းဆိုပါတယ်။တနင်္လာနေ့မှာရုပ်မြင့်တန်ကြားကနေသမ္မတချပြခဲ့တဲ့လမ်းကြောင်းဟာစီးရီးသက်သက်မဟာဗျူဟာမဟုတ်ဘူးလို့VOA ရဲ့မေးခွန်းအပေါ်အမေရိကန်အကြီးတန်းတာဝန်ရှိသူတူကပြောပါတယ်။မဟာဗျူဟာထဲမှာတန်တမာရေးနိုင်ငံရေးနဲ့စီးပွားရေးရလူဆောင်ချက်တွေအခိုင်အမာပါတဲ့အကြောင်းဒါကြောင့်လဲဒီဗျူဟာဟာလုံးဝစီးရေးဗျူဟာတသက်ဖြစ်တယ်လို့ပြောတာဟာဖြင့်အချက်လက်အားဖြင့်မှားယွင်းတဲ့အကြောင်းအဲ့ဒီအမေရိကန်တာဝန်ရှိသူကပြောပါတယ်။
အရှိလေပိုင်းငင်းညာရေးဆွေးနွေးမှုတွေပြန်လည်စတင်နိုင်ဖို့ကြိုးစားတဲ့အနေနဲ့အင်မြူရောအကြံပေးဂျယ်ရက်ကွရှ်နာဟာအစ္စရေးသမ္မတဘန်ဂျမင်နတန်ယာဟူနဲ့ဂျေရုရှလမ်မြို့မှာဒီကြာတာပြင်းနေအစောပိုင်းကတွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်ညပိုင်းမှာတော့ပါလက်စတိုင်းကောင်ဆောင်မမုတ်အာဘတ်စ်နဲ့ဂျော်ဒန်မြစ်အနောက်ကမ်းရမာလာမြို့မှာတွေ့ဆုံခဲ့ပါတယ်။အရှိလေပိုင်းဒေသကပြည်သူအလုံးငြင်းချမ်းသာယာဝါပြောလာစေရတဲ့အဖြစ်ရှာနိုင်ဖို့အမေရိကန်သမ္မတကတန်တိတန်ချဆောင်ရွက်နေတယ်လို့မစ္စတာကွရှ်နာကပြောကြားခဲ့ပါတယ်။အရှိလေပိုင်းဒေသမှာငြင်းချမ်းတည်ငြိမ်လုံခြုံစေဖို့အတွက်ဘယ်လိုဆောင်ရွက်ကြမလဲဆိုတာကိုမစ္စတာကွရှ်နာနဲ့ဆွေးနွေးခဲ့ကြပြီးတော့အဲ့ဒီလိုဖြစ်လာအောင်လဲလုပ်နိုင်မယ်လို့သူထင်တဲ့အကြောင်းအစ္စရေးကမရာနတန်ယာဟုကပြောကြားခဲ့ပါတယ်။တခါဒီအခြေအနေတွေဟာရှုပ်ထွေးခက်ခဲပေမဲ့ကောင်းမွန်တဲ့အထောက်ဆောင်ရွက်မှုနဲ့ဆိုရင်တော့မဖြစ်နိုင်စရာဘာမှမရှိဘူးလို့ပါလက်စတိုင်းကောင်ဆောင်မာမုတ်အာစပတ်ကလည်းဆွေးနွေးပွဲအပြီးမှာပြောကြားခဲ့ပါတယ်ရှင်။
UAE ဝိဒ္ဒန်တိုင်ရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ30နဲ့ kHz 93.9လိုင်းဒိုမီတာ40 kHz 48.9နဲ့ဒုတိယလိုင်းဝက်မှာလိုင်းလက်မီတာ190 kHz 5ခွန်ကားတို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီဝေကနေတောက်ကြံနေမနေ့ဖက်တရင်များကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ရခိုင်ပြည်နယ်မောင်နှုံးခိုင်မှာဆွမ်းရောက်အကြံဖက်တွေကအကြံဖက်အလုပ်တွေကိုပိုလုပ်လာတဲ့အတွက်ဥပဒေနဲ့အညီထိထိရောက်ရောက်နေနေသွားမယ်လို့ပြည်ထောင်ဝင်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကပြောလိုက်ပါတယ်။ဇာတာပြည်နယ်ကကျင်းပတဲ့ပြည်သူ့တော်စီဝေတွင်ရခိုင်ပြည်နယ်မြောက်ပိုင်းလူမျိုးရေးနဲ့ပတ ားပေးကူညီသူတွေကိုရည်ယူဆောင်ရွက်သွားမယ်။ဒေသတွေမှာတိုးမြင့်လာတဲ့ကျန်းမာရေးလုပ်ငန်းတွေချုပ်ငြိမ်းစေရေး၊လုံခြုံစေရေးအတွက်တမ်းမတော်တိုင်ရင်တပ်ဖွဲ့တွေနဲ့ပူးပေါင်းပြီးနယ်မြေရှင်းလင်းနေတယ်လို့လည်းတည်ထဲဝင်ကြီးကပြောသွားပါတယ်။ရခိုင်ပြည်နယ်လုံခြုံရေးနဲ့ပတ်သက်ပြီးရခိုင်လွှတ်တော်ကိုယ်စားလှယ်တွေကလွှတ်တော်အသီးသီးမှအစိုးတင်တာမေးခွန်းပေးတာတွေမကြာခဏလုပ်ခဲ့ကြပြီးတဲ့နောက်လုံခြုံရေးပိုင်းလှုပ်ဆောင်နေတာတွေကိုပြည်ထောင်ဝင်ကြီးကပြည်သူ့လွှတ်တော်မှရှင်းလင်းတင်ပြခဲ့တာပါ။အဲဒီနေ့တည့်ရက်ထဲမှာပဲရခိုင်ပြည်နယ်ဆိုင်ရာကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂတွင်မှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ကော်မရှင်ဖွဲ့ဝင်တွေကကော်မရှင်ရဲ့နောက်ဆုံးအစီရင်ခံစာနဲ့ပတ်သက်ပြီးရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ကိုဖီအန်နန်ရဲ့ပြောဆိုချက်တွေကော်မရှင်အစီရင်ခံစာပေါ်တုံ့ပြန်ချက်တွေကိုသတင်းတွေအပြီးသတင်းလွှာတွေထုတ်လွှင့်တဲ့အခါအပြည့်စုံသိကြရပါမယ်။
အိန္ဒိယနိုင်ငံမြောက်ပိုင်းမှာတော့ဟိန္ဒူဂူရုကြီးတစ်ယောက်ကိုဒီမဒိမ့်မှုဆစ်ဆွဲခြင်းနဲ့ကြာသာပေးနေတဲ့ကရုံးတင်ဆစ်ဆဲတဲ့အတွက်မြို့ကြီးအတော်များများမှာရဲတပ်ဖွဲ့ဝင်ထောင်ပေါင်းများစွာကိုချပြီးတော့လမ်းတွေပိတ်ထားခဲ့ရပါတယ်။သူရောစင်ဒေါက်တာဒါမက်ရမ်ရာဟင်စင်ဂျီအင်ဆန်လို့သူကိုယ်သူခေါ်တဲ့ဂူရုကြီးကိုထောက်ခံသူထောင်ပေါင်းများစွာဟာပန်ချာကူလာမြို့ကအတားအဆီးတွေကာရန်ထားတဲ့တရားရုံးအနီးလမ်းတွေပေါ်မှာကြာသာပေးနေတဲ့ကစခန်းချစောင့်နေခဲ့ကြတာပါ။ဂူရုကြီးကသူဟာခါနာနေပေမဲ့တရားဥပဒေကိုအမြဲလေးစားလိုက်နာတာကြောင့်တရားရုံးကိုသွားမယ်လို့တွစ်တဲ့လူမှုကွန်ရက်ပေါ်မှာရေးပါတယ်။ဂူရုကြီးစင်းဟာသူ့ဂိုင်းဝင်အမျိုးသမီးနှစ်ဦးကိုမတော်မတရားပြုကျင့်ခဲ့တယ်လို့အိန္ဒိယစုံစမ်းစစ်ဆေးသူတွေကဆွဆွဲထားပြီးတော့စင်းနဲ့သူ့ကိုထောက်ခံသူတွေကတော့ဒါကိုညင်းကြပါတယ်။စင်းမှာအပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ရင်ရုံးရင်းစံခအခြေအနေတွေဖြစ်လာမှာစိုးရိမ်နေတဲ့အတွက်ပန်ချာကူလာတမျိုးရဲမှတင်ရဲတပ်ဖွဲ့ဝင်6,000ကိုလုံခြုံရေးချထားခဲ့ပါတယ်။
အမေရိကန်ပြည်တော်စုမှာဘူဒူးနေကဖွင့်တဲ့ပါဝါဘောအော်မလီတီဒေါ်လာ958တန်ပထမစုကိုဒါသမီးနှစ်ယောက်တို့ရဲ့မိခင်အသက်53နှစ်အရွယ်လူသမီးတို့ပေါက်သွားပါတယ်။ဒါဟာပြင်ဒီလောက်များတဲ့စုကြီးကိုလူတူးကြီးကပေါက်တာပထမဆုံးအကြိမ်ဖြစ်ပါတယ်။ဒီပေါက်သွားတဲ့မက်ဆာချူးဆက်ပြည်နယ်ချီကိုပီးမြို့ကဈေးရုံလူသမားမာဗီးစ်ဝမ်ချစ်ကဇာတာပရီနေ့မှာပဲအလုတ်ကိုဘယ်တော့မှပြန်မလာတော့ဘူးလို့သူ့အလုတ်ရှင်ကိုပြောပြီးချက်ချင်းပဲအလုတ်ကထွက်လိုက်ပါတယ်။ဒီစုကိုတလုံးတစ်ခဲတည်းယူဖို့ဝမ်ချိတ်ကဆုံးဖြတ်တာကြောင့်ရမယ့်စုချင်းငွေကဒေါ်လာတန်480ဖြစ်ပြီးအခွန်ဆောင်ပြီးတဲ့နောက်အတရင်အနေနဲ့ဒေါ်လာ336တန်ရမှာပါ။မူလတိစုငွေဒေါ်လာ958တန်ဆိုတာကတစ်နှစ်ချင်းခွဲယူသွားမယ်ဆိုရင်ရေပေါင်းများစွာအတွင်းစုစုပေါင်းရမယ့်ခမ်းမန်းစုငွေဖြစ်တယ်လို့ထီလုံငန်းတာဝန်ရှိသူတွေကပြောပါတယ်။မိသားစုဝင်တွေရဲ့မွေးနေ့တွေကိုဒီနံပါတ်တွေပြဝမ်ချိတ်ကရွေးထုတ်ခဲ့တာဖြစ်ပြီးချီကိုပြီးမြို့လေးမှာရှိတဲ့ကုန်စုစင်တစ်ခုကနေ2ဒေါ်လာတန်ထီလက်မှတ်ကိုဝယ်ခဲ့တာပါ။ဒီကိုပြီးမျိုးလေးဟာပြည်နယ်မျိုးတော်ဖြစ်တဲ့ဘော့စတွန်ကနေမိုင်တရာလောက်ဝေးပါတယ်။တပတ်ကုန်နှစ်ကြိမ်ဖွင့်တဲ့ပါဝါဘောတီပထမစုကိုအရင်အကြိမ်တည်းမှာပောက်တဲ့လူမရှိတာကြောင့်ထပ်ထပ်ပေါင်းထည့်လာရင်လည်းအခုလောက်ထိများလာတာပါ။ဒါကတော့ကျမတို့ကန်ဆန်းရမယ်ကိစ္စပဲလို့ကန်တူးရှင်ဝမ်ချစ်ကပြောခဲ့ပါတယ်။ဘူဒူးနေကထင်မဖွင့်ခင်မှာဝမ်ချစ်ကသူ32နှစ်ကြာလို့လှုပ်လာတဲ့မာစီမက်ဒီကယ်စင်တာဆေးရုံကနေအလုထွက်တော့မယ်လို့ပြောခဲ့ပါသေးတယ်။သူဆေးရုံကနေအလုထွက်တော့မယ်အကြောင်းဆေးရုံကိုလာတဲ့မိသက်တပ်ဖွဲ့ဝင်တူဦးကိုလည်းပြောပါသေးတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲကျမကတော့ဘယ်တော့မှဒီပေါက်မှမဟုတ်ပါဘူးဘယ်တော့မှမပြည့်နဲ့မတ်နေကြအိမ်မက်တခုပါပဲလို့လည်းပြောခဲ့သေးတာပ
ါမက္ကဆီကိုပင်လယ်ခွေးဘက်ကနေပြီးအမေရိကန်ပြည်ထောင်စုတောင်ပိုင်းတက်ကဆက်ကန်ယိုနန်ဘက်ကိုရွေ့ရှားနေတဲ့ဟာဗီမုန်တိုင်းဟာပို့ပို့ပြီးတော့အင်အားပြင်းထန်လာနေပါတယ်တောက်ကြနေနှောင်းပိုင်းမုန်တိုင်းဝင်ကျင်ရောက်ရင်အရင်ကအပူပိုင်းဒေသမုန်တိုင်းအဆင့်ကနေပြီးတော့အင်အားပြင်းထန်တဲ့ဟာရီကိန်းမုန်တိုင်းအနေနဲ့ဝင်ရောက်တိုက်ခတ်နိုင်တယ်လို့အမေရိကန်မိုးလေဝသပညာရှင်တွေကပြောပါတယ်လောလောဆယ်လေပြင်းတိုက်နှုန်းဟာတနအီကိုကီလိုမီတာ140နီးပါးဖြစ်နေပါတယ်အမေရိကန်ကန်ယိုရန်ဒေသဘက်ကိုမုန်တိုင်းဝင်ကျင်မှာတော့လေပြင်းတိုက်နှုန်းကတနအီကိုကီလိုမီတာ200ကျော်သွားနိုင်တယ်လို့ခန့်မှန်းထားပါတယ်တက်ကဆက်ကန်ယိုရန်ဒေသတော်တော်များများမှာမုန်တိုင်းကြောင့်မိုးရေကြိမ်50စင်တီမီတာအထိမိုးရွာသွန်းထိုင်တယ်လို့လည်းခန့်မှန်းထားပါတယ်တချို့နေရာတွေမှာတော့လာမယ့်3ရက်အတွင်းမှာမိုးရေကြိမ်ဟာ80စင်တီမီတာလောက်အထိရွာသွန်းထိုင်ပါတယ်။လှိုင်းကြီးနိုင်တယ်လို့အသက်အန္တရာယ်စိုးရိမ်ရတဲ့မုန်တိုင်းအဖြစ်ကြိုတင်မျှော်လင့်ထားနိုင်တယ်လို့အမျိုးသားမိုးလေဝသစင်တာကပြောပါတယ်။ Texas ပြည်နယ်ကမ်းရိုးတန်းဒေသမှာနေကြသူတွေကမုန်တိုင်းအတွက်ကြိုတင်ပြင်ဆင်မှုတွေကိုလုပ်နေပါတယ်။ပြည်နယ်အုပ်ချုပ်ရေးမှူးကလည်းအရေးပေါ်အခြေအနေထုတ်ပြန်ထားပါတယ်ရှင်။
ောက်တန်နေနေတဲ့ခင်တဲ့င်းအစီအစဉ်ကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မှုတို့ကတင်ဆက်ခဲ့တာပါရှင်။အခုတော့ကော်ဖီယာနန်ကော်မရှင်ရဲ့အကြံပြုချက်တွေကိုမြန်မာအစိုးရကဘယ်လိုတုံ့ပြန်ခဲ့တယ်လဲဆိုတာအရင်ဆုံးတင်ပြမှာပါ။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အကြံပြုချက်အစီရင်ခံစာတွေကအချက်တွေကိုလက်တွေ့အခြေအနေပေါ်မူတည်ပြီးတော့အပြည့်အစုံဆုံးအမြန်ဆုံးအကောင့်ထည့်ဖော်နိုင်ဖို့စဉ်စားဆောင်ရွက်သွားမယ်လို့မြန်မာအစိုးရကတုံ့ပြန်လိုက်ပါတယ်။ရခိုင်ပြည်နယ်တွေကခက်ခဲတဲ့စိန်ခေါ်မှုတွေကိုဖြေရှင်းနိုင်ဖို့အတွက်လည်းအရက်ဖက်နဲ့စစ်ဖက်အာဏာပိုင်တွေရေရှည်ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီအာနန်ကလည်းပြောကြားခဲ့တာပါ။အပြည့်အစုံကိုမဆုမြတ်မွန်ကပဲဆက်ပြီးပြောပြမှာပါရှင်။
ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအမြန်ဆုံးအကောင့်ထည့်ဖော်နိုင်ဖို့သက်ဆိုင်ရာဝန်ကြီးဌာနအားလုံးကကိုယ်စားလှယ်တွေပါဝင်တဲ့ပြည်ထောင်စုဝန်ကြီးအဆင့်ဦးဆောင်ကော်မတီအသစ်တစ်ခုကိုမကြခင်ဖွဲ့စည်းသွားမယ်လို့မြန်မာအစိုးရကပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်တွေကရခိုင်နဲ့မွတ်စလင်အတိုင်းအဝိုင်းတွေကြားမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေဟာအန္တရာယ်ကြီးမားပြီးအရေးပေါ်ဆောင်ရွက်မှုတွေလိုအပ်နေတယ်လို့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကပြောကြားခဲ့ပြီးတဲ့နောက်မှာနိုင်ငံတော်အတိုင်ပင်ခံရုံးကနေကြေညာချက်ထုတ်ပြန်တုံ့ပြန်ခဲ့တာဖြစ်ပါတယ်။အစီအခံစာတွေကအကြံပြုချက်တွေကိုရခိုင်ပြည်နယ်မှာဖြစ်နေတဲ့လက်တွေ့အခြေအနေပေါ်မူတည်ပြီးအပြည့်အစုံဆုံးအမြန်ဆုံးအကောင့်ထည့်ဖော်သွားနိုင်ဖို့စဉ်စားဆောင်ရွက်သွားမယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ပြည်ထောင်စုဝန်ကြီးအဆင့်ဦးဆောင်ကော်မတီဒေးရဲ့လုပ်ငန်းတာဝန်တွေဆောင်ရွက်တဲ့နေရာမှာအထောက်အကူပြုနိုင်ဖို့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးဘုတ်အဖွဲ့တစ်ဖွဲ့ကိုလည်းဖွဲ့စည်းသွားမယ်လို့ပြောပါတယ်။အဲ့ဒီအကြံပေးဘုတ်အဖွဲ့မှာတော့ဒေတာရင်းနဲ့နိုင်ငံတကာကပါဝင်မှာဖြစ်ပါတယ်။ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖော်ဖို့လမ်းပြမြေပုံတစ်ခုကိုလည်းချမှတ်သွားမယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးရဲ့ထုတ်ပြန်ချက်ထဲမှာအသိပေးထားပါတယ်။ကုလသမဂ္ဂတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ကရခိုင်ပြည်နယ်ထဲမှာနေထိုင်နေကြတဲ့ပြည်သူတွေငြိမ်းချမ်းမျှတပြီးတရားဝါပြောတဲ့အနာဂတ်ပေါ်ထွန်းလာစေဖို့ရည်ရွယ်ချက်နဲ့အကြံပြုချက်တွေကိုဩဂတ်စ်လ24ရက်ကြာသာရင်းနေတုန်းကအပိဓာတ်အစီရင်ခံစာထုတ်ပြန်ခဲ့တာဖြစ်ပါတယ်။အကြံပြုချက်တွေထဲမှာလူမှုစီးပွားဖွံ့ဖြိုးရေး၊လွတ်လပ်စွာသွားလာနိုင်ရေး၊လူမှုအဖွဲ့အစည်းတွေကြားပေါင်းစည်းနိုင်ရေး၊လူမှုအဖွဲ့အစည်းအလုံးလုံခြုံနိုင်ရေးတို့နဲ့ဆိုင်တဲ့အကြံပြုချက်တွေအပြင်နိုင်ငံသားဖြစ်မှုဆိုင်ရာကိစ္စတွေမှာပြန်လည်သုံးသပ်ပြင်ဆင်တဲ့ကိစ္စတွေ၊ IDB စခန်းတွေပိတ်သိမ်းပြီးပြန်လည်နေရာချထားရေးအတွက်ဆောင်ရွက်တင်နာတွေကိုအကြံပြုထားပါတယ်။ကော်မရှင်ရဲ့အကြံပြုချက်တွေနဲ့ပတ်သက်လို့ရခိုင်ပြည်သူတွေဘက်ကစိုးရိမ်မှုတွေကိုနားလည်ပေမဲ့မြန်မာနိုင်ငံအတွက်အရေးကြီးတဲ့အတွက်ထည့်သွင်းအကြံပြုရတာလို့ကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီအာနန်ကအစီရင်ခံစာထုတ်ပြန်ပွဲမှာပြောကြားသွားခဲ့ပါတယ
်။ We are well aware that our recommendations on citizenship and freedom of movement touch on profound concerns of the Rakhine population.
နိုင်ငံသားဖြစ်မှုနဲ့လွတ်လပ်စွာသွားလာနိုင်မှုဆိုင်ရာကျွန်တော်တို့ရဲ့အကြံပြုချက်တွေပေါ်ရခိုင်ပြည်သူတွေအလွန်မင်းစိုးရိမ်နေတယ်ဆိုတာကျွန်တော်တို့ကောင်းကောင်းသဘောပေါက်ပါတယ်။ဒါပေမဲ့အခုလိုထိလွယ်ရှလွယ်တဲ့ကိစ္စတွေကိုမျက်မျက်တရပြောဖို့ကော်မရှင်ကဆုံးဖြတ်ရတာကမပြောဘဲအခြေအနေပိုဆိုးစေမယ်ဆိုရင်ရခိုင်ပြည်ရဲ့အနာဂတ်တွေမကမြန်မာတိုင်းနိုင်ငံရဲ့အနာဂတ်ဟာပြန်လည်ပြင်ဆင်လို့မရတဲ့ဆိုးကျိုးထိခိုက်မှုတွေနဲ့ရင်ဆိုင်ရနိုင်တာကြောင့်ဖြစ်ပါတယ်
။နိုင်ငံသားဖြစ်မှုပိုင်းနဲ့ပတ်သက်လို့ရေရိုလုံနိုင်တာဟာ1982ခုနှစ်နိုင်ငံသားဥပဒေနဲ့အညီနိုင်ငံသားစီးစစ်တဲ့လုပ်ငန်းတွေကိုအရှိန်မြင့်လုပ်ဖို့နဲ့စီးစစ်ဗီဇာတွေကိုနိုင်ငံသားတွေရရှိသင့်တဲ့အခွင့်အရေးနဲ့လွတ်လပ်ခွင့်တွေကိုချက်ချင်းခွင့်ပြုသင့်တယ်လို့ကော်မရှင်ကအကြံပြုထားပါတယ်။လက်ရှိမှာနိုင်ငံသားဖြစ်နိုင်တဲ့အခွင့်အရေးနဲ့နိုင်ငံသားဖြစ်ရေးဥပဒေပြုမှုတွေမှာအားနည်းချက်တွေရှိနေတဲ့အတွက်မွတ်စလင်အများအပြားရဲ့နိုင်ငံသားအဆင့်အတန်းနဲ့ပတ်သက်လို့ဖြေရှင်းမရတဲ့အခြေအနေဖြစ်နေရတယ်လို့လည်းထောက်ပြထားပါတယ်။ဒါကြောင့်နိုင်ငံသားဖြစ်မှုဥပဒေကိုပြန်လည်သုံးသပ်ဖို့ဘာသာလူမျိုးနိုင်ငံသားဟုတ်မဟုတ်ဆိုတာတွေပေါ်မှာအခြေခံမခွဲခြားပဲလွတ်လပ်စွာသွားလာနိုင်ကြအောင်ဆောင်ရွက်ဖို့လည်းအစိုးရကိုကော်မရှင်ကတိုက်တွန်းထားပါတယ်။လုံခြုံရေးဘက်မှာတော့ရခိုင်ပြည်နယ်ထဲမှာအစွန်းရောက်မှုတွေဖြစ်လာနိုင်တဲ့အန္တရာယ်ကိုကော်မရှင်ကအသိအမှတ်ပြုတယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့အဲ့ဒီအတွက်လုံခြုံရေးဆိုင်ရာတုံ့ပြန်မှုတွေသာမလုပ်ဘဲနိုင်ငံရေးဖွံ့ဖြိုးရေးလုံခြုံရေးနဲ့လူ့အခွင့်အရေးရှုထောင့်တွေကချင်းကပ်ပြီးတော့အကြမ်းဖက်မှုတွေဖြစ်ရတဲ့အဓိကအကြောင်းအရင်းနဲ့မတူညီတဲ့အတိုင်းအဝိုင်းတွေကြားမှာတင်းမာမှုတွေကိုရှင်းချနိုင်မဲ့တုံ့ပြန်ဆောင်ရွက်မှုတွေလုပ်ဖို့အရက်ဖက်တဲ့စစ်ဖက်အာဏာပိုင်တွေပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့လည်းကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီအာနန်ကအခုလိုပြောကြားခဲ့ပါတယ
် Rakhine State faces complex political, economic and social challenges. They can only be surmounted through a sustained and coordinated effort by the civilian and military authorities.
ရခိုင်ပြည်နယ်ဟာခက်ခဲရှုပ်ထွေးတဲ့နိုင်ငံရေးစီးပွားရေးနဲ့လူမှုရေးစင်ကုန်မှုတွေရင်ဆိုင်နေရပါတယ်။ဒီစင်ကုန်မှုတွေကိုကျော်လွှားနိုင်ဖို့အရက်ဖက်နဲ့စစ်ဖက်အာဏာပိုင်တွေအကြားပြည်ထောင်စုအဆင့်ပြည်နယ်အဆင့်နဲ့ဒေသခံအဆင့်အားလုံးမှာရည်ရှိပူးပေါင်းအားထုတ်ဆောင်ရွက်သွားကြမှရမှာပါ။ ျွန်တော်တို့စီရင်ခံစာထဲမှာအကြံပြုထားတဲ့ပြောင်းလဲရေးလုပ်ငန်းစဉ်တွေမှာရခိုင်ပြည်နယ်တွေကပြည်သူအားလုံးလွတ်လွတ်လပ်လပ်မဖြစ်မနေပါဝင်ဖို့လိုအပ်ပါတယ
်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ရခိုင်ပြည်နယ်ကိစ္စရှေ့ဆက်နိုင်ဖို့အစိုးရရဲ့အားထုတ်ဆောင်ရွက်မှုတွေအပေါ်မှာဗတ်မလိုက်ပဲကူညီပံ့ပိုးဖို့အတွက်ကိုလည်းတိုက်တွန်းခဲ့ပါတယ်အချိန်တစ်နှစ်နီးပါးယူပြီးလေးလာပြုစုခဲ့တဲ့အကြံပြုချက်တွေကိုအကောင့်ထဲမပေါ်နိုင်ရင်တော့ရခိုင်ပြည်နယ်အခြေအနေဟာဆက်လက်ဆိုးဝါးနေမှာဖြစ်တယ်လို့ကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီအန်နန်ကအပိသက်အစီရင်ခံစာထုတ်ပြန်ပွဲမှာပြောကြားသွားခဲ့ပါတယ်ရှင်
မဆုမြတ်မွန်အသေးစိတ်ကိုပြောပြသွားတာပါရှင်အခုလိုရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုမြန်မာအစိုးရကကြိုဆိုလိုက်ချိန်မှာပဲတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ကော်မရှင်ရဲ့အစီရင်ခံစာမှာအချက်အလက်တချို့ဟာလွဲမှားနေပြီးတော့လိုအပ်ချက်များရှိနေကြောင်းတုံ့ပြန်ပြောကြားခဲ့ပါတယ်အပြည့်စုံကတော့ဆက်ပြီးနားဆင်ပါရှင
်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်နဲ့အဖွဲ့ဝင်တွေဟာမနေ့ညနေပိုင်းကရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲမလုပ်ခင်နေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့ကိုတီးခြားစီတွေ့ဆုံခဲ့တာပါအစီအခံစာပါအချက်တွေနဲ့ပတ်သက်လို့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ကိုဖီအာနန်တို့အပြန်အလှန်ဆွေးနွေးခဲ့ရမှာအချက်အလက်တချို့လွဲမှားနေတယ်လို့မျှတမှုရှိရင်လိုအပ်နေတာကြောင့်အစီအခံစာကိုပြန်ပြီးသုံးသပ်ပြင်ဆင်ဖို့ဗိုလ်ချုပ်မှူးကြီးဘက်ကတုံ့ပြန်ပြောဆိုခဲ့ကြောင်းတက်မတော်ပိုင်းညဝတီရုပ်မြင်သံကြားသတင်းဌာနကအခုလိုပြောသွားပါတယ
်။တက်မတော်အနေနဲ့ရခိုင်ဒေသရေးကိစ္စကိုစဉ်ဆက်မပြတ်စဉ်းစားသုံးသပ်လှုပ်ဆောင်နေခြင်းဖြစ်လို့မိမိတို့ဆွေးနွေးခဲ့တဲ့အချက်အလက်မှားယွင်းမှုမျှတရန်လိုအပ်မှုများကိုသုံးသပ်ပြင်ဆင်ရန်အကြံပြုကြောင်းဖြင့်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့သားမစ္စတာကိုဖီအာနန်ဦးဆောင်တဲ့ဖွဲ့ကိုတမတော်ကာကွယ်ရေးစီချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကဒီကနေ့မနေ့ပိုင်းမှာနေပြည်တော်ရှိဗင်းတော်ရိပ်သာဧကမ်းမဆောင်မှာလက်ခံတွေ့ဆုံရမှာထည့်သွင်းပြောကြားပါရင
်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ဆွေးနွေးအကြံပြုချက်တွေကိုပြန်လည်လေ့လာသုံးသပ်ပြီးလိုအပ်ရင်မှားယွင်းတယ်ဆိုတဲ့အချက်လက်တချို့ကိုပြင်ဆင်ထုတ်ပြန်ပေးမယ်လို့လည်းကိုဖီအာနန်ဘက်ကတုံ့ပြန်ပြောဆိုခဲ့တယ်လို့တမတော်ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အဓိကပြန်ပြီးဆွေးနွေးခဲ့တဲ့အရေးကြီးတဲ့အချက်တွေထဲမှာ1982ခုနှစ်နိုင်ငံသားဥပဒေဟာရခိုင်ပြည်နယ်ကမွတ်စလင်တွေအတွက်နိုင်ငံသားဖြစ်ခွင့်ကိုတားဆီးပိတ်ပင်တယ်လို့ဖြစ်နေကြောင်းနဲ့နိုင်ငံတကာစံနှုန်းနဲ့မညီကြောင်းအစီရင်ခံစာထောက်ပြထားတာနဲ့ပတ်သက်လို့လက်ရှိတည်ဆဲဥပဒေဖြစ်နေတဲ့အတွက်ဒီဥပဒေအတိုင်းပဲဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့ဗိုလ်ချုပ်မှူးကြီးကဆိုပါတယ်ဒါအပြင်စစ်တပ်လုံခြုံရေးအဖွဲ့တွေကိုရခိုင်ပြည်နယ်မှာလိုအပ်တာတဲ့ပို့ပြီးအမြောက်အများချထားကြောင်းအစီရင်ခံစာမှာပါတဲ့အချက်ကတော့အကြမ်းဖက်တိုက်ခိုက်မှုတွေဆက်ပြီးရှိနေတဲ့ဘူးတီတောင်မောင်းတော်ဒေသမှာတရားဥပဒေစိုးမိုးရေးအတွက်တာမန်ရဲတပ်ဖွဲ့အုပ်ချုပ်ရေးအဖွဲ့အစည်းတွေနဲ့ထိန်းချုပ်လှုပ်ဆောင်နိုင်စွမ်းမရှိတဲ့အတွက်လုံခြုံရေးတပ်အများပြားချထားခြင်းဖြစ်ကြောင်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတုံ့ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းလွတ်လပ်စွာသွားလာခွင့်ကန့်သက်ထားကြောင်းအစင်ခန်းစာမှာပါတဲ့အချက်နဲ့ပတ်သက်လို့တော့သတင်းအဖွဲ့များကသွားလာခွင့်ပေးထားကြောင်းအထူးသဖြင့်တက်မတော်အနေနဲ့လူသားချင်းစာနာမှုအကူအညီပေးတဲ့လုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်နေတယ်လို့ဗိုလ်ချုပ်မှူးကြီးကပြောကြားခဲ့ပါတယ်။ဒါအပြင်ရခိုင်အကြံပေးကော်မရှင်ရဲ့အစင်ခန်းစာကိုဒေသခံတိုင်းရင်းသားတွေလက်ခံဖို့လိုအပ်ကြောင်းလည်းကိုဖီအာနန်နဲ့တွေ့ဆုံစဉ်မှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပြောပါတယ်။ဒီတော့တွေ့မှာပဲကိုဖီအာနန်ဦးဆောင်တဲ့ကော်မရှင်ရဲ့အစီရင်ခံစာပါအချက်တွေဟာလက်တွေ့ကြပြီးပြည့်စုံမှုရှိကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံရဲ့ပြောခွင့်ရစတီဖင်ဒူဂျရစ်ကမနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှာပုံမှန်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောသွားပါတယ
်။ We welcome the release of the comprehensive report of the advisory commission on Rakhine State.
ပြည့်စုံကျေပြန့်တဲ့ရခိုင်ကြံပေးကော်မရှင်ရဲ့အစီရင်ခံစာကိုကုလသမဂ္ဂကကြိုးစားပါတယ်။အတိမတ်ပြုကပ်ပြားနဲ့နိုင်ငံသားခံယူခွင့်ကိုအလေးပေးဖော်ပြထားသလိုအထူးသဖြင့်လူတိုင်းလူလက်စွာသွားလာခွင့်ရှိဖို့လည်းတိုက်တွန်းထားတာတွေ့ရပါတယ်။နောက်ပြီးတော့အကြမ်းဖက်ဖြစ်ပွားမှုရဲ့အခြေခံစစ်မြစ်အကြောင်းရင်းကိုဖြည့်ဆင်းပေးဖို့နဲ့နှစ်ဖက်အတိုင်းဝိုင်းကြားပဋိပက္ခကိုရှော့ချဖြစ်ဖို့စတဲ့လိုအပ်ချက်တွေကိုဒီအစီရင်ခံစာထဲမှာထောက်ပြထားပါတယ်
။ဒါ့အပြင်အစီရင်ခံစာရဲ့အကြံပြုချက်တွေကိုလက်တွေ့အကောင့်ထည့်ဖော်ဖို့ကုလသမဂ္ဂဘက်ကမျှော်လင့်ထားတယ်လို့ဆိုပါတယ်။တချိန်တည်းမှာပဲအခုလိုရခိုင်အကြံပေးကော်မရှင်ကိုဖွဲ့စည်းပေးခဲ့တဲ့မြန်မာအစိုးရရဲ့ဆောင်ရွက်မှုဟာအရေးပါတယ်ဆိုတာကိုကုလသမဂ္ဂကအတိအမှတ်ပြုကြောင်းစတီဖင်ဒူဂျရစ်ကထပ်မံပြောဆိုခဲ့ပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်မှာလူမှုအတိုင်းအဝိုင်းအလုံးတိုးတက်ကောင်းမွန်မှုအတွက်အစီရင်ခံစာအကြံပြုချက်တွေကိုမြန်မာအစိုးရကအကောင့်ထည့်ဖော်ရမှာကုလသမဂ္ဂအနေနဲ့အကူအညီပေးဖို့အဆင်သင့်ဖြစ်နေကြောင်းစတီဖင်ဒူဂျရစ်ကပြောသွားပါတယ်ရှင်။
တော့ကြာနေနေတဲ့ခင် BOA မြန်မာပိုင်းစီစဉ်ကိုနားဆင်နေကြတာပါရှင်။ NLD အစိုးရတက်လာတာတစ်နှစ်ခွဲနီးပါးရှိတော့မှာဖြစ်ပေမဲ့မြန်မာနိုင်ငံတွင်းအစိုးရယုံဌာနတွေမှာလက်ပေးလက်ယူတဲ့အာဂတိလိုက်စားမှုတွေဆက်ရှိနေတာကြောင့်ဒါကိုအမျိုးသားရေးအသွင်တည်းအနေနဲ့တိုက်ဖြတ်ဖို့လိုကြောင်းပညာရှင်တချို့ကထောက်ပြပါရတယ်။အရင်အစိုးရအဆက်ဆက်ကစလာခဲ့တဲ့ဒီလိုလက်ပေးတဲ့ကိစ္စမှာလူတွေကြင်သားရနေပြီလို့လည်းနိုင်ငံသားတချို့ကထုတ်ပေါ်ပြောဆိုပါတယ်။ကိုညံဝင်းအောင်ကစူးစီးတင်ပြမှာပါရှင
်။ NLD အစိုးရအာဏာရလာခြင်းကစပြီးအကျင့်ပြတ်ချဆမှုတပ်ဖြည့်ရေးဥပဒေကိုပြင်ဆင်ပြဋ္ဌာန်းခဲ့ပါတယ်။ဒါပေမဲ့လည်း NLD အစိုးရရဲ့တနည်းခွဲနီးပါးသက်တမ်းကာလမှာမြန်မာနိုင်ငံကအစိုးရယုံဌာနတချို့ကိုကြည့်ရင်လက်ပြီးလက်ယူတဲ့အဂတိလိုက်စားမှုတွေဆက်ရှိနေတယ်လို့အဂတိလိုက်စားမှုစောင့်ကြည့်အဖွဲ့ဖြစ်တဲ့ Transparency International TN အဖွဲ့ရဲ့စစ်တမ်းမှာဖော်ပြလိုက်ပါတယ်မြန်မာနိုင်ငံတွင်းအိမ်တော်စုပေါင်း 1200 ကျော်ကိုတွေ့ဆုံပြီး 2016 အတွင်းရဲဌာနလာဝကတရားရုံးဆေးရုံလျှက်စစ်မီတာရုံးစာတင်ကျောင်းနေနဲ့ထိတွေ့ဆက်ဆံမှုရှိခဲ့သလားရှိခဲ့ရင်လက်ပေးခဲ့ရသလားဆိုတဲ့မေးခွန်းဖြစ်ပြီးပြန်လည်ဖြေဆိုသူတွေထဲမှာပြန်ပြချင်းအဖြစ် 32 ရာခိုင်နှုန်းကလက်ပေးနေရစေဖြစ်တာတွေ့ရတာပါလက်တွေ့မှာတော့လက်ထိုးနေရတဲ့ရာခိုင်နှုန်းဒီထက်ပိုများကြောင်းပြောသူကတော့နိုင်ငံရေးလိလအသွင်သက်သူဒေါက်တာရန်မျိုးသိမ့်ဖြစ်ပါတယ
် NLD အစိုးရရဲ့ဒီအာဂတိလိုက်စားမှုတိုက်ခိုက်ရေးဆောင်ရွက်ချက်အပိုင်းတွေကိုကျွန်တော်အနေနဲ့ကတော့အားရချေနှံမှုမရှိပါဘူးအထူးသဖြင့်တော့ပေါ့လေကျွန်တော်တို့စီးပွားရေးလုပ်ငန်းကြီးတွေအပိုင်းမှာအာဂတိလိုက်စားမှုတွေရှိနေသေးပဲလို့မြင်ပါတယ်နောက်ပြီးတော့တရားစီရင်ရေးအပိုင်းမှာလည်းပဲတော့အာဂတိလိုက်စားမှုတွေတော်တော်များများမှာရှိနေသေးပဲလို့မြင်ပါတယ်အစိုးရအဖွဲ့ရဲ့ဒီကျွန်တော်တို့တင်တာတွေချပေးတဲ့နေရာမှာလည်းပဲအာဂတိလိုက်စားမှုတွေကဟိုတိတိတတ်တာရှိနေသေးပဲလို့သုံးသပ်မိပါတယ်ကျွန်တော်တို့လူဖွဲ့စည်းမှာအာဂတိလိုက်စားမှုရဲ့ဒဏ်ကိုခံစားနေရတဲ့ရာဂိုင်နှုန်းကိုပြောပါဆိုရင်တော့50ရာဂိုင်နှုန်းအထက်ရှိနေသေးပဲလို့ကျွန်တော်ကတော့သုံးသပ်ပါတယ
်လက်မပေးဘဲနေလို့ဖြစ်နိုင်သလားဆိုတဲ့မိကွန်းကိုတော့ဖြစ်နိုင်တယ်လို့ဖြေကြားသူ10ရာဂိုင်နှုန်းပဲရှိပါတယ်နောက်ထပ်မိကွန်းတစ်ခုဖြစ်တဲ့အစိုးရကိုတန်ကြားရင်ထိရောက်မယ်လို့ဖြေကြားသူက900ခန့်နှုန်းသာရှိကြောင်း ID အဖွဲ့စစ်တမ်းမှာဖော်ပြပါတယ်။သွင်းကုန်ထုတ်ကုန်ကုမ္ပဏီတစ်ခုကမန်နေဂျာဖြစ်သူကိုတေဇဇော်ကတော့အစိုးရယုံဌာနတွေမှာလက်ပေးလက်ယူကိစ္စတွေခုထိဆက်ရှိနေသေးပဲလို့သူအတွေ့အကြုံကိုပြောပါတယ
်။အစိုးရဘက်ကတော့သူကတော့ policy ချထားတာမှန်ပါတယ်။ဒါပေမဲ့တချို့ကိစ္စတွေမှာတော့အဲ့ဓာတွေကတော့ရှိတော့မယ်။ဥပမာနဲ့ယုံကန်ကန်သားကိုသွားမယ်။လက်ရှိမှာလုပ်နေတဲ့ procedure တွေရှိတယ်။ဒီ procedure တိုင်းသွားရင်တော့ကြံ့ကြကျွန်တော်တို့ကဖောက်ပြူးကျင်နေဆိုလို့ရှိရင်သူတို့အနည်းနဲ့အများတော့ကျွန်တော်တို့လက်ထိုးရအောင်အခုချိန်ကြီးလာဝကမှာရှိတော့မယ်နောက်ပြီးတော့ရဲဌာနမှာလည်းရှိသေးတယ်အရာယုံတွေမှာလည်းရှိသေးတယ်တချို့လူတွေကြတော့မယူဘူးမှန်တယ်ဒါကလည်း30ရာခိုင်နှုန်းတော့ပဲရှိတယ်80ရာခိုင်နှုန်းလောက်ကတော့ယူသေးတယ်ဒီဘက်ကတိကျမှုနဲ့တစ်ခုခုလုပ်ပေးလိုက်လို့ရှိရင်တော့ရင်းနဲ့ဆိုင်ပို့ပြီးတော့နည်းနည်းဆန်းဆန်းပြီးတော့သွားမယ်ဆိုတဲ့ဟာမျိုးကလူတိုင်းရဲ့ရင်ထဲမှာဆွဲနေတယ်ဒါကလည်း800ဒုလက်တွေတော့ဖြစ်လာတဲ့သဘောတရားပါ
ရန်ကုန်ဗဟန်းမြို့နယ်မှာနေထိုင်တဲ့အင်ရှင်မတူဦးဖြစ်သူမတ်တင်စာဝင်းကတော့အရင်အစိုးရလက်ထက်တွေမှာလိုပေါ်ပေါ်တင်တင်တောင်းတာမျိုးသိမရှိတော့ပေမဲ့သက်ဆိုင်ရာယုံဌာနတွေကိုအခြားပုံစံနဲ့လက်ထိုးနေရစေပဲလို့ပြောပါတယ်
။တချို့ဌာနတွေကတော့မလုပ်ဘူးတချို့ဌာနတွေကတော့ရှိသေးတယ်။အဲလက်ပေးလက်ယူမှုကတော့ရှိနေဆုံးပဲ။မီတာယုံမသေးရဘူး။ဆေးယုံပါလေအဲ့လောက်တော့မရှိဘူး။အဓိကကအဲ့လောက်ဝကမှာတော့ပေးရတယ်ကျောင်းတွေမှာဒါတော့နည်းနည်းကိုကျူးကျော်သွားရင်တော့သူကအဲနည်းနည်းပပတောင်းတာမျိုးတော့ရှိတယ်လူကံဘုံလိုလေးတော့ထောင်ထားပြီးတော့900ဖြည်းဖြည်း1000ဖြည်းဖြည်းပေါ့ကိုစေတရာရှိသလိုတော့ထည့်လို့ရအောင်လို့သူကအဲ့လိုတော့လှုပ်ထားတာတော့ရှိတယ်အဲဒီတိုင်ရင်လည်းအဲ့လိုပဲအခုတည်းကအဲ့ဒါလေးကလည်းလှုပ်တော့မယ်ရာဝတ္တမှာတော့
ဒီလိုအဂတိလိုက်စားမှုတွေကိုအမျိုးသားရေးအသွင်နဲ့တိုက်ဖြတ်ဖို့လိုကြောင်းဒေါက်တာရန်မျိုးသိန်းကထောက်ပြပါတယ
်ဟိုအဂတိလိုက်စားမှုတိုက်ဖြတ်ရေးကိုအထက်ကနေအောက်ကိုဆောင်ရွက်နိုင်မှုလိုအပ်တယ်လို့မြင်ပါတယ်။အဆုံးဖြတ်ပေးနိုင်တဲ့နေရာမှာတာဝန်ယူထားတဲ့ပုဂ္ဂိုလ်တွေရဲ့အာဂတိလိုက်စားမှုတွေကိုဖြည်းဖြည်းရောရောချေချေပြန့်ပြန့်နဲ့ဖော်ထုတ်နိုင်မှုရည်ရွယ်နိုင်မှုလိုအပ်တယ်လို့မြင်ပါတယ
်။ Transparency International TI အဖွဲ့ကမြန်မာနိုင်ငံရဲ့ Bureaucracy ရန်နေရာမှာ32ရာခိုင်နှုန်းကလက်ပေးနေရသေးပဲလို့ဆိုပေမဲ့အရင်အစိုးရလက်ထက်နဲ့ဦးသိန်းစိန်အစိုးရလက်ထက်တွေမှာလို့အစိုးရအဖွဲ့ဝင်ဝန်ကြီးအဆင့်တွေပြည်နယ်နဲ့အတိုင်းဝန်ကြီးချုပ်အဆင့်တွေမှာတော့လမ်းစားမှုတွေတိတိတသာရော့ကျသွားကြောင်းပညာရှင်တို့ကထုတ်ပြပါရခင်ဗျာ
။ကိုညာဝင်းရောင်ပါရှင်။ကျမတို့အခုလိုရေဒီယိုကထုတ်လွှင့်နေတဲ့ VOA မြန်မာပိုင်းအစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ကြပါရရှင်။အိန္ဒိယအုပ်ချုပ်နေတဲ့ကက်ရှမီးယားဒေသမှာပုံကန်နေတဲ့အကြီးဆုံး လက်နက်ကိုင်အဖွဲ့ကိုပြပအကျန်းဖက်ဝါဒီအဖွဲ့အဖြစ်ဒီလဆောပိုင်းမှာအမေရိကန်ပြည်ထောင်စုကတတ်မှတ်လိုက်တာကြောင့်အိန္ဒိယနိုင်ငံအနေနဲ့ပါကစ္စတန်အပေါ်တန်တမာရေးအရာအောင်မြင်မှုကြီးရသွားပါတယ်။ဒါပေမဲ့ဒီတတ်မှတ်ချက်ကလက်တွေ့အခြေအနေကိုပြောင်းလဲသွားနိုင်တဲ့အနေအထားမျိုးတော့မရှိပါဘူး။ VOA သတင်းတောက်အဇေကောရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြမှာပါရှင်။
တရားမဝင်ကြေညာထားတဲ့ဟစ်ဘူးမူဂျာဟီဒင်ခေါ်အိတ်ချမ်အဖွဲ့ကိုဂျန်ဖက်ဝါရီအဖွဲ့ပြတ်မှတ်လိုက်တာကအိန္ဒိယနိုင်ငံမှာမွတ်စလင်လူဦးရေများစုရှိတဲ့တခုတည်းသောဒေသမှာလက်နက်ကင်တိုက်ခိုက်တာတွေဖြစ်နေတာဟာပါကစ္စတန်နိုင်ငံမှာအခြေစိုက်ပြီးလှုပ်ရှားနေတဲ့အစ္စလာမ်အစိုးရဆစ်သွေးကြောအုပ်စုကြောင့်ဖြစ်တယ်ဆိုပြီးအိန္ဒိယကပြောနေခဲ့တာကိုအခိုင်အမာအတည်ပြုပေးလို ုခုနှစ်မှာအိတ်ချမ်းအဖွဲ့ပေါ်လာတာပါဒီဘက်ကိုထူထောင်သူနဲ့ခေါင်းဆောင်ကြီးဖြစ်တဲ့တမူဆာယက်ဆာလာဟူဒင်းကိုကဘာလုံးဆိုင်ရာအကြံဖက်ဝါဒီတူအဖြစ်ဇွန်လမှာအမေရိကန်ကသတ်မှတ်ခဲ့ပါတယ်အကြံဖက်ဝါဒကိုနှိမ်နင်းဖို့အိန္ဒိယနဲ့အမေရိကန်ပူးပေါင်းလှုပ်ဆောင်တာကိုဒီသတ်မှတ်ချက်ကထင်ရနေတယ်လို့အိန္ဒိယကပြောပါတယ်ကက်ရှမီးယားဒေသမှာခေါက်ထွက်ရေးဝါဒီပုံကန်ထောက်ချွတ်မှုစဖြစ်ခဲ့ကြဆိုရင်လူထောင်ပေါင်းများစွာတည်ဆုံခဲ့ရတာဟာအိတ်ချမ်းအဖွဲ့နဲ့တခြားအစ္စလာမ်စစ်သွေးကြောအဖွဲ့တွေရဲ့လက်ချက်ဖြစ်တယ်လို့အိန္ဒိယကစွပ်စွဲထားတာပါတိုက်ခိုက်တာတွေကိုစုဆောင်းထားတဲ့အချက်လက်အများပြားရှိပြီးအကြံဖက်ဝါဒီအဖွဲ့အဖြစ်အမေရိကန်ကဘာကြောင့်သတ်မှတ်ရတယ်ဆိုတဲ့အကြောင်းပြချက်ရှိတယ်လို့ညူရီလီအခြေစိုက်ပဋိပက္ခလိလာရေးအင်စတီကျူရဲ့အကြီးအကဲအာဂျိုင်းစာနီကပြောပါတယ
် repeatedly attacking civilian targets killing civilians to
သူတို့ကအရသာပြစ်မှတ်တွေကိုထပ်ခတ်တဲ့တက်ခိုင်းနေပါတယ်ဥတီယာမဲ့လူရက်တွေနဲ့အရသာတွေကိုသတ်နေကြတာပါတခါတခါတော့ရွေချက်နဲ့ကိုအကျန်းဖက်ဝါဒဇွဲလူရက်ကျူးလွန်ကြပါတယ
်ဒီသတ်မှတ်ချက်ဟာအခြေမြင့်မရှိဘူးဆိုပြီးပါကစ္စတန်နိုင်ငံရဲ့ဌာနကရောဆလာဟူဒင်းကပါပေးချပါတယ်ဆလာဟူဒင်းဟာပါကစ္စတန်ကအုပ်ချုပ်တဲ့ကက်ရှမီးယားဒေသမှာအခြေစိုက်လှုပ်ရှားနေတာပါဒီလက်နက်ကင်ပုံကံမှုဟာကက်ရှမီးယားဒေသကိုအိန္ဒိယလက်အောက်ကလွတ်မြောက်ဖို့ဆိုတဲ့အဓိကရွေချက်နဲ့အဲ့ဒီဒေသမှာပဲဖြစ်နေတဲ့နိုင်ငံရေးအရာဖြစ်ပြီးတရားနည်းလမ်းကြားတဲ့လှုပ်ရှားမှုဖြစ်တယ်လို့ပါကစ္စတန်ရဲ့ကက်ရှမီးယားလူမျိုးစုခေါင်းဆောင်တွေကပြောပါတယ်။ဒီဆိုကိုအိန္ဒိယနိုင်ငံရဲ့ဌာနပြောခွင့်ရရာဗီရှ်ကူမာကပယ်ချပါတယ်
။ All of us are aware the kind of activities they are involved in all of us are aware what kind of terrorist activities
ဂျမ်မူးနဲ့ကက်ရှမီးယားပြည်နယ်တွေမှာဘယ်လိုအကြမ်းဖက်ဝါဒဆွဲလုပ်ရမျိုးတွေသူတို့လုပ်ခဲ့ဘူးတယ်ဆိုတာကျွန်တော်တို့အားလုံးသိပါတယ်။ပုံမှန်လင်းလင်းပြောရရင်ပါကစ္စတန်ကဒီလိုပြောတာဟာအနေဆုံးဆိုရရင်တိတ်ကိုထူးဆန်းလွန်ပါလေ
အိန္ဒိယကက်ရှမီးယားဒေသကထင်ရှားတဲ့တိချောက်ခွက်ထွက်ရေးဝါဒီခေါင်းဆောင်တူဖြစ်သူမီယောဝိုင်းစ်ဥမာဖာရူကတော့အကြမ်းဖက်ဝါဒီအဖွဲ့ဖြစ်တတ်မှတ်စရာဘာအကြောင်းမှမရှိဘူးလို့ပြောပါတယ်အိတ်ချမ်းအဖွဲ့ရဲ့အဖွဲ့ဝင်အစစ်စစ်ထဲမှာဒေသတွင်းကလူခန့်မှန်းကြီး100လောက်ရှိနေတာကိုသူကထောက်ပြပါတယ
် There is an indigenous aspect to the Kashmiri militancy and these young boys mainly who are joining the militancy today
Kashmir ပုံကန်ထကြွမှုမှာလူမျိုးစုအသွင်သဏ္ဍာန်တစ်ခုရှိနေပါတယ်အဲ့လိုရှားမှုတဲ့ဒီကနေ့ပါဝင်လာကြတဲ့လူငယ်တွေအနေနဲ့ကသူတို့အတွက်ရွေးချယ်စရာမရှိတော့ဘူးလို့ခံစားကြရတာပါသူတို့ကအများစုဟာဖိနှိပ်ခံကြရပြီးမိသားစုဝင်တွေကိုရဲကအနှောက်အယှက်ပေးတာတွေကြုံခဲ့ကြပါတယ
်သူတို့မှာအယ်ဂိုင်ဒါလူတာလီဘန်လူ IS အဖွဲ့လူကဘာလုံးဆိုင်ရာလှုပ်ဆောင်ခြင်းမရှိဘဲကက်ရှမီးယားအရေးပေါ်မှာပဲအဓိကအာရုံစိုက်တာလို့မစ္စတာဖာရူကဆိုပါတယ်ဟေဇ်ဘူးမူဂျာဟီဒင်းအဖွဲ့ဟာကက်ရှမီးယားကိုအိန္ဒိယကအုပ်ချုပ်နေတဲ့အပေါ်မှာပဲဦးတည်ချက်ထားလှုပ်ရှားနေပြီးကက်ရှမီးယားလူမျိုးစုတွေရဲ့ထောက်ခံမှုရထားတာကြောင့်အမေရိကန်ရဲ့အခုသတ်မှတ်ချက်ကြောင့်အဖွဲ့ပေါ်ထိခိုက်မယ်လို့တက်ကြွလှုပ်ရှားသူတွေနဲ့လက်နက်ကိုင်တွေကမမြင်ကြပါဘူးဒီအခြေအနေကနေအကြမ်းဖက်တိုက်ခိုက်မှုတွေပိုတိုးလာပြီးအိန္ဒိယနဲ့ပါကစ္စတန်အကြားပဋိပက္ခဖြစ်တဲ့အထိပိုကြီးထွားသွားမလားဆိုတာကိုတော့စိုးရိမ်နေကြပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို့24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့မနေ့ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိလိုင်းဒိုမီတာ32 40 50အပြင်လိုင်းလက်မီတာ190ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ကျမတို့အခုတိုက်ရိုက်တင်ဆက်နေတဲ့အစီအစဉ်ကို VOA website ဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်မှာပ
ါရှင်တော့အတွင်းမှာပြည်ပြန်ပြောတွေရှိတယ်မြေလုံးနဲ့မြင်နေရတဲ့အပြင်မှာရှိတဲ့သက်တမ်းကြောတွေဆိုတာရှိရဲ့ခြေောက်မှာအတွင်းနဲ့အပြင်ကလည်းကူးဆက်နေတယ်ဒါပေမဲ့
ဒါကတော့သွေးပြန်ကြောဆိုင်ရာခြေောက်အနာကုသပြုစုတာနဲ့ပတ်သက်လို့တင်ပြမယ်ကျန်းမာရေးကဏ္ဍကိုထုတ်လင်းတဲ့အခါမှာအပြည့်စုံနားဆင်ရမှာပါအဲ့ဒီနောက်မှာတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင်
ဒီနေ့မနေ့ကျင်းပြမယ် idiom အသုံးက
hold your horses
ဖြစ်ပါလေစာလုံးပေါင်းက h o l d hold ကကန်ထားပါဆုတ်ထားပါ y o u r your ကသင်ဤ h o r s e s horses ကမြင်းတွေဆိုတော့စကွိုက်ထုံရဲ့တိုက်ရိုက်ဒီပဲကမြင်းတွေကိုကန်ထားပါပေါ့ဒီနေရာမှာထည့်မပြောထားပေမဲ့နားလေပြည်သားဖြစ်ရမှာကတော့မြင်းတွေရဲ့ဇကြိုးတွေကိုကန်ထားပါဆွဲထားပါဆိုတာပါပဲဒါကြောင့်ဒီအဆုံးရဲ့ idiom ဆိုတဲ့သွယ်ပိုက်ဒီပဲကတော့ရှင်းပါတယ်တခုခုကိုမလုပ်သေးပဲဆိုင်းထားပါလို့ရည်ညွှန်းတာဖြစ်ပါတယ်ဆိုလိုတာကတော့မြင်းကိုမမောင်းရလေအောင်ဆိုင်းထားရင်ဇကြိုးကိုဆွဲထားပါလို့ရည်ညွှန်းပြောတာနဲ့အတူတူပဲဖြစ်ပါတယ်အလားတူပါပဲနေ့စဉ်ဘဝမှာလုပ်ငန်းတခုခုကိုမလုပ်နိုင်သေးဘူးလုပ်မဲ့အခြေအနေမရသေးဘူးဆိုင်းထားပါလို့ဆိုရင် idiom အသုံးရ hold your horses လို့တင်စားပြောတာဖြစ်ပါတယ်တနည်းအားဖြင့်တော့ခဏနေပါဦးဆိုင်းထားပါမလောပါနဲ့လို့ရည်ညွှန်းတာဖြစ်ပါတယ်ဒီအသုံးအပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Many of the world's biggest banks are eager to move into Burma but the country's central bank says hold your horses
ကမ္ဘာမှာအကြီးဆုံးဘဏ်တော်များကမြန်မာနိုင်ငံတွင်ဝင်ရောက်လုပ်ကိုင်လူစိတ်စောနေကြတယ်ဒါပေမဲ့အဲ့ဒီနိုင်ငံရဲ့ဗဟိုဘဏ်ကမဖြစ်နိုင်သေးဘူးဆိုင်းထားပါအောင်လို့ပြောနေတယ်လို့ဒီပေရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Many of the world's biggest banks are eager to move into Burma, but the country's central bank says hold your horses.
အလုပ်တစ်ခုကိုခိတဆိုင်းထားပါအောင်အခြေအနေမပြေးသေးဘူးနေပါအောင်ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ။
Hold your horses.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။အခုလိုဒေါ်လာလတန်းတင်ဆက်နေတဲ့ American 3 English စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်တံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။အခုတော့ကျမကြီးအစီအစဉ်ကိုတင်ဆက်မှာပါ။ဒီတစ်ပတ်ကျမကြီးကဏ္ဍမှာသွေးပြန်ကြောဆိုင်ရာခြေတော့အနာအတွက်ခိမိကုသအနာပြုစုမှုတွေအကြောင်းကိုတင်ပြထားပါရရှင်နှလုံးခွဲစိတ်အထုကုဆရာဝန်ကြီးနှလုံးနဲ့သွေးကြောယောဂါခွဲစိတ်ကုဌာနအငိမ့်စားပါမောခဌာနမှူးဒေါက်တာခင်မောင်ဤကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
် Okay ပါမောခဒေါက်တာခင်မောင်ဤကျွန်တော်တို့ဒီသွေးပြန်ကြောတွေမကောင်းတာကြောင့်ခြေထောက်မှာဒီအနာတွေဖြစ်တာနဲ့ပတ်သက်ပြီးတော့ဒီဖြစ်ရခြင်းအကြောင်းရင်းနောက်ကာကွယ်ဖို့နဲ့ကုသမှုထဲကမှဒီပတ္တိစီလီကုသပေးတာနဲ့အဲ့ဒါအတွက်ထောက်မှုပြုတဲ့ကုသမှုတွေကိုကျွန်တော်တို့ပြီးခဲ့တဲ့ခေါက်တည်းကပြောခဲ့ကြတယ်ပေါ့ဆရာနော်အဲ့တော့ဒီတစ်ခေါက်တော့ဆရာဒီ channel ကုသမှုအသေးစိတ်နဲ့ပတ်သက်ပြီးတော့ထပ်ပြောအောင်ဆရာ
ကျွန်တော်ပြန်ပြီးပြောရလို့ရှင်တော့ဒီသွေးပြန်ကြောတွေအားနည်းလို့ခြေထောက်တွေမှာဖြစ်တဲ့ရောဂါဟာတော့တော်တော်လေးများပါတယ်ဒါလည်းအမှုမဲ့မမနဲ့နေနေလူပြောရဲအရေးကြီးလို့လည်းအရင်ထိခိုက်စေတယ်စိတ်ကြလည်းကြစေတယ်အဲ့ဒါနဲ့ပတ်သက်လို့ကုသနည်းတွေကတော့ပြီးခဲ့တဲ့ပတ်ကပြောခဲ့တာတော့အင်မတန်မှအရေးကြီးတဲ့ဟာက compression ပတ်တီပတ်ပီရဲ့ rest ကျွန်တော်မြောက်ထားတာဒီပတ်မှာတော့အဓိကပြောမယ့်ဟာတော့ဒီ answer ပေါ့ဗျာအဲ့ဒီအင်္ဂါတွေကိုလည်းစောင့်ရှောက်မယ်ဒါပေမဲ့အခြားသိတဲ့ပြီးလိုက်တဲ့အားလေးတွေကိုလည်းပြောပြဖို့စီစဉ်လာပါတယ်ဥပမာဆိုတော့ဗျာဒီရပါတယ်ပြောခဲ့လို့ပဲရှင်းတော့အတွင်းမှာပြင်ပြောင်းရောရှိတယ်။မြေ ျက်လုံးနဲ့မြင်နေရတဲ့အပြင်မှာရှိတဲ့သိပ္ပံကျော်တွေဆိုတာရှိရဲ့ကျွန်တော်မှာအတွင်းနဲ့အမြင်နဲ့ကူဆက်နေတယ်ဒါပေမဲ့ကလန်းသွားပဲဖြစ်ရမယ်အမြင်အတွင်းကိုသွားမယ်အတွင်းကနေနှလုံးကိုပြန်ရမယ်ဒါပေမဲ့အဲ့ဒီမှာကလန်းသွားဘာတွေကမလုံတဲ့အခါမှာအတဲ့အတွင်းကအပြင်ကိုကန်ပြီးတော့တဖြည်းဖြည်းနဲ့အဲ့ဒီမှာအနာလေးဖြစ်လာတယ်အချားအနာနဲ့မကြည့်ဘူးစိတ်ဆဲစိစားရုံနဲ့ဘယ်တော့မှလည်းမပြောက်ဘူ
းဟုတ်ကဲ့ဆရာအဲ့တော့ဒီအနာတွေဖြစ်စီတာနဲ့ပတ်သက်ပြီးတော့ဒီတွင်သွေးပြန်ကျော်နဲ့ဒီပြင်ပမှာရှိတဲ့ပြည့်ပြန်ကျော်ပေါ့နော်ဒီပြည့်ပြန်ကျော်တွေကိုဒီချိတ်ဆက်ပေးတဲ့ဘားတွေတက်စီးသွားတဲ့အပေါ်မှာဘယ်လိုမျိုးကုသမှုတွေလုပ်ပေးနိုင်လဲဆရာ
ဒီလိုအထက်ကန်ထွက်လာတဲ့နေရာလေးတွေကိုဘာနဲ့လုပ်လို့ရလဲဆိုတော့အခုဖြစ်နေညောကြီးသွားဖြစ်နေတဲ့ဟိုလေဆာနဲ့လုပ်တဲ့ခုံတွေရှိပါရဲ့အဲ့ဒီအားဖြင့်အဲ့ဒီအတွေ့အကြုံအပြင်ကိုကန်ထွက်တဲ့အားလိုပေါ်ပြကန်ထွက်တဲ့နေရာတွေကိုသွားပြီးတော့လေဆာနဲ့ရှုပ်လိုက်လို့ရှိရင်သူကမကန်တော့လို့ရှိရင်အဲ့ဒီမပေါင်းတဲ့တွေးရာမပြန်တော့ဘူးမပြန်တော့လို့ရှိရင်အနာရီကျက်လာတယ်ဆိုတဲ့သဘောပေါ့နောက်တစ်ချက်ကတော့ electric coagulation ခေါ်တာပေါ့ yes နဲ့ဟိုလူတားလိုက်ပြီလေ yes အဆင်မဟုတ်ပါဘူးအဲ့ဒီ yes နဲ့သူကကျွန်တော်ပြောတဲ့တွေးကိုကန်ထွက်စီတဲ့နေရာတွေကို ultrasound လေးနဲ့လိုက်ရှာပြီးတော့အဲ့နေရာလေးတွေကိုမီရှုဒီလိုရတယ်မီရှုလည်းလူပဲလူများများလည်းအောင်ပြောရမှာပေါ့ဗျာ
ဟုတ်ကဲ့ဆရာအခုလိုဒီလေဆာနဲ့ခုတာနဲ့ဒီလျှက်စစ်နဲ့ခုတာအပြင်ပေါ့နော်နောက်ထပ်ရောခုနဲ့လည်းမရှိလားဆရာ
နောက်တစ်ခုက square root therapy ခေါ်ပါလေ square root ဆိုတာကတော့သူကမာကျွတ်သွားအောင်လုပ်လိုက်တာပေါ့လေဒီရောရည်လေးကိုကျွန်တော်တို့ direct ဆေးလေးထိုးလိုက်တယ်ထိုးလိုက်လို့ရှိရင်အထက်ကသေးရအမြင်မကန်တော့ဘူးသူတို့ရင်အနာကျက်သွားမယ်ဆွဲရည်စင်းနဲ့အခုဆိုလို့ရှိရင်တော့ဆင်းလိုက်ပြီအခုမှတော့ဖြစ်ပုံကြီးတွေကတော့ sodium tetrachloride ကဒီဘာလို့စတဲ့အစည်းတွေနဲ့လည်းလုပ်တဲ့နည်းတွေအမျိုးမျိုးရှိပါတယ် sclerosing agent ဆိုတာပေါ့အဲ့ဒါနဲ့လုပ်ပြီးတော့သွေးကြောတွေကိုသွားပြီးတော့ရောင်ရအောင်လုပ်လိုက်တာပေါ့ရောင်ရအောင်လုပ်ပြီးနောက်ပြန်မာချုပ်ပြီးချဲပြီးပိတ်သွားလို့ရှိရင်ခုနပြောတဲ့မလိုအပ်တဲ့ဒီဒီနောက်မှပြန်နေတာတွေသာထိုင်နိုင်တဲ့သဘောမျိုးရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီအနာကိုကုတဲ့နေရာမှာအဓိကဒီလေဆာနဲ့ပိတ်တာရယ်နောက်တစ်ခုကဒီလက်စနဲ့တူပြီးပိတ်တာလည်းနောက်ဆုံးတစ်ခုကတော့ဒီသွေးကြောတွေကိုဆေးထိုးထည့်ပြီးတော့ပိတ်တဲ့သဘောပေါ့ဆရာနော်ဒီသွေးကြောတွေပြန်ကောင်းသွားအောင်လို့
ဟုတ်ကဲ့ပါ
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီသွေးပြန်ကြောတွေဒီပြတ်သွားတဲ့အခါကိုပြင်ဆင်တဲ့ကုသမှုပြီးတဲ့အခါမှာအဲ့ဒါကြောင့်ဒီဖြစ်လာတဲ့အနာတွေကိုပြည့်စုံဆောင်ရှောက်မှုနဲ့ပတ်သက်လို့ဆရာကြီးဘယ်ဟာတွေကအဓိကလုံဆောင်မှုရရှိလဲ
အဲ့ဒီအနာတွေတော့ဆိုလို့ရှိရင်မချက်ဘူးသိညစီရလဲကောင်းတယ်အရင်တွှွှွှွှွှွှနဲ့လည်းနေတယ်ဒီလိုလူတွေမှာအနာရုံကြီးလိုက်လို့ရှင်အနေပေးအညိလေးအဲ့ဒါကြီးတဲပြီးတော့အနာရီအားချိန်မပေါင်းဖြစ်နေတယ်အဲ့ဒါဆိုကျွန်တော်တို့အဓိကအနာရီကိုချိန်ရှုပ်ဆောင်ရှောက်တဲ့နေရာမှာအနာဟာတန့်ရှင်းစင်ကြင်ပြပါမယ်ဒီအနာကနေပြီးတော့ဆွေးပြီးပုတ်ပြီးနေတဲ့အပိုင်းလေးတွေအသိရှိတွေပေါ့ဗျာကလစီတွေအဲ့ဒါလေးကျွန်တော်ပြထုတ်ပြရမယ်။နောက်ပြီးတော့ဒီကြီးရခေါ်တဲ့တိုးတွေမကွာအောင်အကာအကွယ်လေးပြရပါမယ်။နောက်တစ်ခုကဒီအနာကိုချက်ပြီးတော့အနေနဲ့လေးလိုအနာရဲပြီးတော့ပြက်လာအောင်လုပ်ပြီးတော့ကျွန်တော်တို့ဆံဝင်ရဲဒါဝင်နေဖြစ်တယ်။အဲ့ဒီအနာချက်လာပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ active sterilization ခေါ်တဲ့အနေပေးပြပြီးတော့အပေါ်ဆုံးအရေးကပြက်လာအောင်ကြည့်ရဲကျွန်တော်တို့ကလုပ်ပြီး
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအနာတွေကိုပြည့်စုံဆောက်ရှောက်တဲ့နေရာမှာတတိထားမဲ့ချက်တွေရောရှိသေးလားဆရာကြီးဆောင်ရွက်ဆောင်ရွက်ပေါ့ဆရာနော
်အတူတူပြည့်ဒီကျွေးပြန်ရောအားနည်းလို့ဖြစ်ရတဲ့ဒီအနာတွေပေါ့လေ Venus ulcer ခေါ်တာပေါ့အဲ့ဒါနေနဲ့ပတ်သက်လာလို့ရှိရင်တော့ကျွန်တော်တို့ကဆေးထည့်တာတခြားအနာဆေးထည့်တာနဲ့ကွဲပြားခြားနားတာလည်းရှိပါလေဥပမာ allergic ဖြစ်တဲ့ဆေးမျိုးကိုတုံးဆွဲလို့လုံးဝမရပါဘူးဥပမာပရင်းစီလိုဟာမျိုးတွေခဲမိတာလို့ဥဒစီရီကိုဥဒစီများများထဲလိုက်တိုင်ကောင်းသွားမယ်ဆိုတော့ဓမ္မရုံးနဲ့ရေပန်းချက်တွေနဲ့တွားပြီးတော့လုပ်ရင်လည်းအဲ့ဒီနာတွေကမကျက်ဘူးအဲ့တော့အဲ့ဒီနာကိုဒီကပြော allergic နဲတဲ့ဟာမျိုးတွေကိုကျွန်တော်တို့ကထည့်ပေးရမယ်နောက်ပြီးတော့အနာမတဲမှာဆိုတာလေကိုယ်အရေးပြားနေဖြစ်ပေါ်လာတဲ့အသားတွေပေါ့လေအဲ့ဒီသားတွေမှာလည်းပိုတင်းတက်ပြီးပါညော့အဲ့ဒီပိုတင်းတွေကပိတ်ဆို့ထားလို့ရှိရင်အနာလည်းအနေပေးရမတက်နိုင်ဘူးနော်အတလူကမတက်နိုင်ဘူးအဲ့ဒီကမကျလို့ရှိရင်ကျွန်တော်တို့ကproteolytic enzymes ပါတယ်ဈေးဒီအဲ့ဒါဒီမျိုးဖြတ်ပြရတယ်နောက်ပြီးတော့အနာဟုလည်းကုသဈေးဒီအငိမ့်ကန်ဖြဲတဲ့အဖြစ်မျိုးကျွန်တော်တို့ကဖြောက်ရမယ်အဲ့ဒီကအနာဟုတန်ရှင်းအောင်ကျွန်တော်တို့ကလုပ်ပြီးမယ်တန်ရှင်းလိုက်ပြီးလည်းဖြန်းထားပြီးတော့အနေကလေးတွေမကောင်းတဲ့အရွယ်တွေအဲ့ဒါလေးတွေဆိုတာကပ်ကြီးလေးနဲ့ဖြည်းဖြည်းဖြားပြီးတော့ပြီးမယ် ဒီအမှုကမှာဆိုလို့ရှိရင်တော့ခက်ကအရမ်းမိလာတဲ့အတွက်ကြောင့်သူသေးပြီးတော့ကြမ်းတမ်းနဲ့ပတ်ပြီးရပေါ့ဒေါ်ကပေါ်ပါပေါ့ဗျာအဲ့လိုမျိုးတွေအမှုကမှာဆိုရင်အရင်မွိုင်းစဲဖြစ်တဲ့အရင်ကလည်းစုံနိုင်တယ်အဲ့လိုမျိုးတွေကိုကျွန်တော်တို့တွေ့တယ်တွေ့တဲ့အခါမှာတော့သူကအရေးကြီးလို့ဈေးထဲမှာအများဆုံးဈေးထဲတော့စေဘာစပဒာဇီနိုတိတဆန်ပမေဂနေတီအဲ့လိုအားမျိုးပေါ့လေအနာဝူးမြတ်ပြီးတော့ဒုက္ခမပေးတဲ့ဈေးကြီးဖြစ်ပြရတယ်
ဟုတ်ကဲ့ဆရာအဲ့တော့နောက်ကျန်တဲ့အဓိကကုသမှုတစ်ခုဖြစ်တဲ့ဒီဖွဲ့စိတ်ကုသမှုနဲ့ကာကွယ်ရေးနဲ့ပတ်သက်တဲ့အပိုင်းကိုတော့နောက်တစ်ခါမှထပ်ပြောတော့ပါမယ်နော်ကျေးဇူးများရှင်ပါဆရာ
ကိုဝင်းမင်းတင်ဆက်နေတဲ့ကျန်းမာရေးကဏ္ဍပါရှင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်
ရရှိနေပြန်အချင်းပြည်နယ်ထဲမှာ2017နှစ်စာပိုင်းကလေးကပြန်လည်စတင်လာခဲ့တဲ့စစ်ပိုးတွေကြောင့်မလို့ဒေသခံကြေးရွာသားတွေစစ်ပေးရှောင်ထွက်ပြေးကြရတယ်လို့ပဲကချင်ပြည်နယ်ရဲ့ဒေသအခြေအနေဟာလည်းအတော်လေးကိုမတိမငြိမ်ဖြစ်နေခဲ့ရပါတယ်။6နှစ်ကြာလာတဲ့ဒီစစ်မီးဟာအခုနှစ်ပိုင်းလပိုင်းတွေမှာပိုပြီးတော့အရှိန်မြင့်တက်လာနေတာမို့လို့ကချင်ဒေသခံစစ်ပေးဒုက္ခသည်တွေရဲ့နေစဉ်လူနေမှုဘဝတွေစီးပွားရေးဘဝတွေဘယ်လိုများရုန်းကန်နေကြရပါသလဲ။အခုလာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဒီကြောင့်ဆွေးနွေးကြဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒဲအဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023822994ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ။
မတော် VOA ပြည်သက်တွေရဲ့သဘောထားအမြင်တွေကိုထင်ဟပ်စေဖို့အခုလို VOA မြန်မာပိုင်းရဲ့တိုက်ရိုက်လေလိုက်စီစဉ်တွေကိုအင်္ဂါနေ့ညနဲ့စနေနေ့ညတွေမှာတိုက်ရိုက်တင်ဆက်ပေးနေပါတယ်ရှင်။အခုတော့နယ်စပ်သတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ရမှာပါ။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြွဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့နမ်တီစစ်ဆောင်စခန်းနေကချင်ဒုက္ခသည်တွေအတွက်ရိတ်ခအကူအညီပေးကားတွေပိတ်ပင်တားမြစ်ခံခဲ့ရပါတယ်။မွန်ပြည်သက်ပါတီအနေနဲ့ NCA လက်မှတ်ရေးထိုးဖို့မွန်ပြည်နယ်အစိုးရကနေတိုက်တွန်းခဲ့တယ်ဆိုတာနဲ့ပြခိုင်ပြည်နယ်ဘူးသီးတောင်ပေါင်းသောဒေသလုံးစုံရဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင
်။ကျွန်မကနူပန်ပါတင်းလေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်မိုးကောင်းမြို့နယ်နမတိစစ်ဆောင်စခန်းနီးကစုံစစ်ဆောင်ရွာသားတွေကိုကူညီပေးဖို့ဖကန့်ကချင်လူမှုဖွံ့ဖြိုးရေးအဖွဲ့ကပစ္စည်းတင်ဆောင်လာတဲ့ကားတွေကိုကားမိုင်းဂိတ်မှာပိတ်ပင်တားမြစ်ခံရပြီးကူညီရေးအဖွဲ့ရဲ့ကား၈စီးအနက်က၄စီးမှာလိုင်စင်မဲ့ဖြစ်နေလို့ကားမိုင်းရဲတပ်ဖွဲ့ကနေအမှုဖွင့်ထားပါတယ်။ဒီလိုတားမြစ်မှုကြောင့်ရဲတပ်ဖွဲ့ဝင်တွေနဲ့ရုံးရင်းဆန်ခတ်ဖြစ်ပွားခဲ့လို့ကချင်အမျိုးသားလူမှုဖွံ့ဖြိုးရေးအသင်းဒုတာဝန်ခံဒေါ်ကိုင်ရင်ဟာဥကောင်းတန်ရာရရှိခဲ့ပြီးယခုအခါမှာမြจีนာဆေးရုံကြီးမှာအတွင်းလူနာအဖြစ်စေဝါကုသမှုခံယူနေရတယ်လို့အဖွဲ့တာဝန်ခံဥလာမောင်လာတောင်ကပြောပါတယ်။ကချင်အမျိုးသားလူမှုဖွံ့ဖြိုးရေးအဖွဲ့အနေနဲ့လည်းသူတို့ကိုတားဆီးပိတ်ပင်ခဲ့တဲ့တပ်မတော်ကအရာရှိ၃ဦးတို့ကိုတားဆီးမှုချိန်ချောက်မှုတွေနဲ့ကာမရေးစခန်းမှာအမှုဖွင့်ထားပါတယ်။ကူညီရေးတားဆီးပိတ်ပင်ခံရမှုနဲ့ပတ်သက်ပြီးကချင်အမျိုးသားလူမှုဖွံ့ဖြိုးရေးအဖွဲ့ကနေဩဂုတ်လ23ရက်နေ့မှာသတင်းစာရှင်းလင်းပွဲလှုပ်ဆောင်ခဲ့ပါတယ်
။မွန်ပြည်တပ်ပါတီတွဲဖက်သွင်းမှုနာဂျိုရဲ့ပြည်တွင်းရေးရာဌာနတာဝန်ခံနာဝင်လှတို့ဦးဆောင်တဲ့ဖွဲ့ဟာဩဂုတ်လ23ရက်နေ့မှာမွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ဦးဆောင်နဲ့ပြည်နယ်ဆိုရဖွဲ့နဲ့တွေ့ဆုံခဲ့ကြပါတယ်။တွေ့ဆုံမှုမှာတော့တနင်္ဂနွေလုံးပြည်ကရက်စက်ရေးသဘောတူစာချုပ် NCA နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုအတိအကျသာဆွေးနွေးခဲ့ကြတယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကပြောပါတယ်။ပြည်တွင်းငြိမ်းချမ်းရေးတည်ဆောက်မှုအပိုင်းမှာပါဝင်နိုင်ဖို့အတွက်မွန်ပြည်တပ်ပါတီအနေနဲ့ NCA လက်မှတ်ရေးထိုးဖို့လိုတယ်လို့ပြည်နယ်ဆိုရကနေတိုက်တွန်းထားပါတယ်။ဒီတွေ့ဆုံမှုမှာ NCA ကိစ္စတွေပြင်မွန်စာပေတင်ကြားရေးကိစ္စ၊မွန်လူထုတွေကန့်ကွက်နေတဲ့ MCL ဗီလက်မြေစက်ရုံကိစ္စ
ဒီကဖွံ့ဖြိုးရေးကိစ္စပြင်နှစ်ဖက်ခက်ခဲတွေကိုဆွေးနွေးဖို့တလားတစ်ချိန်ထပ်မံတွေ့ဆုံကြဖို့ကိုလည်းဆွေးနွေးခဲ့ကြပါတယ်။ဒါပြင်မုံကြီးတပါတီနဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်းဆဆုကြီးနဲ့လည်းတွေ့ဆုံဆွေးနွေးနိုင်ဖို့အစီအစဉ်တွေဆက်လက်ဖြစ်ပါတယ်။ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ပါတီ ALD ရဲ့ပါတီဗဟိုရုံးသစ်ဖွံ့ဖွဲနဲ့ဗဟိုအလုံးမှုဆောင်ရွေးချယ်ပွဲကိုရခိုင်ပြည်နယ်တောက်တော်မြို့မှာဒီလ၂၀ရက်နေ့ကကျင်းပခဲ့ပါတယ်။ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ဟာရခိုင်အမျိုးသားတစ်ခုရဲ့အတွက်တည်ထောင်ထားတဲ့ပါတီမဟုတ်ဘဲရခိုင်ပြည်မှာရှိတဲ့တိုင်းရင်းသားတွေအကုန်လုံးအတွက်ကိုစားပြုဖွဲ့စည်းထားတဲ့ပါတီဖြစ်တယ်လို့ပါတီတာဝန်ရှိသူဦးမျိုးကျော်ကပြောပါတ ခိုင်ဖြိုးတဆညရခိုင်မျိုးချစ်ပါတီမျိုးခမီးဒိုင်းနဲ့စတဲ့တိုင်းသားပါတီတွေကကိုယ်စားလှယ်တွေအပါအဝင်လူပေါင်း300ကျော်တက်ရောက်ခဲ့ပါတယ်ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ဟာ1990ပြည့်ရွေးကောက်ပွဲမှာရခိုင်ပြည်နယ်အတွင်းနေရာအများအနှံရရှိခဲ့ပြီး2014နှစ်မှာတော့ရခိုင်အမျိုးသားတိုးတက်ရေးပါတီ RNDP ပေါင်းစည်းပြီးပါတီနှစ်ခုကိုရခိုင်အမျိုးသားပါတီ ANP အဖြစ်ဖွဲ့စည်းခဲ့ပေမဲ့နောက်ပိုင်းမှာပါတီအတွင်းသဘောထားကွဲလွဲမှုတွေကြောင့်အခုလိုတခြားပါတီတည်ထောင်တာဖြစ်ပါတယ်
2020ရွေးကောက်ပွဲမှာကချင်ပြည်နယ်ကုစားပြုအမျိုးသားပါတီအနေနဲ့ပါဝင်ရှင်ပြန်နိုင်ဖို့အတွက်ကချင်ဒီမိုကရက်တစ်ပါတီ KDP ကချင်ပြည်နယ်ဒီမိုကရေစီပါတီ KSTP ကချင်မျိုးသားကွန်ဂရက်ပါတီ KNC နဲ့လော်ဝော်မျိုးသားစီလုံးရေးနဲ့ဖွံ့ဖြိုးရေးပါတီ LNUTP တို့ကနေပေါင်းစည်းနိုင်ရေးအတွက်ဒီလ18ရက်နေ့မြေကြီးနံမြို့မှာအလို့သဘောတွေ့ဆုံဆွေးနွေးခဲ့ကြတယ်လို့ KDP ဖွဲ့ခေါင်းဆောင်ဦးအောင်ခန်းကပြောပါတယ်ပါတီတွေအလုံးပေါင်းစည်းရေးကိစ္စကိုမူအရသဘောတူညီထားကြပြီမဲ့အသေးစိတ်ကိုတော့အဖွဲ့အစည်းမှာတင်ပြပြီး2018ခုနှစ်ဇန်နဝါရီလမှမှပြန်လည်အတည်ပြုဆွေးနွေးသွားမှာဖြစ်ပါတယ်။အခုလိုကချင်ပြည်နယ်ကပါတီတွေသပါတီတွေပေါင်းစည်းဖို့အတွက်လူစုဘက်ကအားပေးဆောက်ကမှုရှိပြီမဲ့လည်းတချို့ပါတီကတော့လူမျိုးခွဲခြားမှုတွေရှိနေတဲ့ဝေဖန်မှုတွေကြောင့်သဘောမတူညီတာတွေတချို့လည်းရှိနေပါတယ်။2015ရွေးကောက်ပွဲတုန်းကကချင်ပါတီတွေပေါင်းစည်းမှုမအောင်မြင်ခဲ့တာကြောင့်ရွေးကောက်ပွဲမှာရှုံးနိမ့်ခဲ့ရပါတယ်။
ECA မြန်မာကြောက်ထုတ်တဲ့ကုမ္ပဏီကနေကရင်ပြည်နယ်ဗအံမြို့နယ်မှာရှိတဲ့မိဇံတောင်မှာကြောက်ထုတ်လုပ်မဲ့အစီအစဉ်နဲ့ပတ်သက်ပြီးဒေသခံတွေကကန့်ကွက်လိုက်ပါတယ်။ကြောက်ထုတ်လုပ်ခွင့်ရရှိရင်ဒေသခံလိုအပ်ချက်များကိုလုပ်ပေးမယ်လို့ကုမ္ပဏီဘက်ကပြောဆိုပေးမယ်လဲအမခံချက်မရှိတဲ့အတွက်လက်မခံနိုင်သလိုထုတ်လုပ်ခွင့်ပေးပါကဒေသခံတွေဆုံးရှုံးနစ်နာမှုများစွာရှိလာမှာဖြစ်လို့ကြိုတင်ကန့်ကွက်တာဖြစ်တယ်လို့မိဇံရွာရမီရဖဆိုရှယ်ဖော်ထွန်းကပြောပါတယ်ECA မြန်မာကုမ္ပဏီကကြောက်ထုတ်လုပ်မှုနဲ့ပတ်သက်ပြီးဩဂုတ်လ12ရက်နေ့မှာဒေသခံသဘောထားများကိုရယူဖို့ရန်တွဲဆောင်ပွဲပြုလုပ်ချိန်မှာဒေသခံတွေကအခုလိုကန့်ကွက်တာဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါအကြမ်းဖက်တပ်ဖြတ်မှုတွေဇက်တိုက်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မောင်နှုတ်ခရိုင်အတွင်းမှာလုံခြုံရေးတပ်ဖွဲ့တွေတိုးချဲ့ထားပြီးတော့ဒေသတည်ငြိမ်ရေးနဲ့လုံခြုံရေးအတွက်ဆောင်ရွက်နေပေမဲ့ဒေသခံရခိုင်မျိုးနွယ်စုတွေကတော့သူတို့အတွက်လုံခြုံမှုကင်းမဲ့နေတယ်လို့ပြောပါတယ်။ဘူသီးတော်မောင်နှုတ်ဒေသအတွင်းလုံခြုံရေးအင်အားနည်းနေတဲ့အခြေအနေကိုတော့မောင်အေးကလည်းအခုလိုစူးစီးတင်ဆက်ထားပါတယ်။
ရခိုင်ပြည်နယ်မုံတော့ခရိုင်အတွက်မှနေထိုင်ကြတဲ့ဒေသခံတိုင်ရန်သားတွေအတွက်လက်ရှိအခြေအနေမှာလုံခြုံမှုရှိတယ်လို့ပြောဖို့ခက်တယ်လို့ရခိုင်မျိုးဆိုင်ပါတီဥက္ကဋ္ဌဦးဇော်ဝန်းထန်းကအခုလိုပြောပါတယ်
ကျွန်တော်ဒီကြောင်မောင်တော့ဘက်မှာဆိုင်းလာနေတာပဲ။လုံခြုံမှုမရှိဘူးလို့ကျွန်တော်ပြောပြရတယ်။ဘာလို့လဲဆိုတော့ဆက်ချက်တော့ခံရတယ်ဒီကစိုးရိမ်နေကြတာပဲ။ခုကတော့ပြင်းပြင်းလေးလို့ပြောတာပဲ။ဒါပေမဲ့ခုကမင်းသေးပြဖို့ပေါ့။ဒီချင်းခတ်ဖို့ဆိုတော့ဒီချင်းဖြစ်လာမလို့ဆိုတော့ကျွန်တော်တို့ကခံလို့မရဘူး။ခုကလုံခြုံမှုရှိကြလားဆိုတော့ပြောပြရတယ်။ဒါပေမဲ့ခတ်တာပဲကျွန်တော
်။လွန်ခဲ့တဲ့အင်္ဂါနေ့ညနေပိုင်းကမောက်တော့မျိုးလုံခြုံရဲ့အခြေအနေကိုမောက်တော့မျိုးခံလူငယ်တူကရခိုင်ပါသာနဲ့အခုလိုပြောပါတယ
်။ဟုတ်ကဲ့မိုးတကြီးကတော့ဘာလို့ပါနေလဲ။ငါကဖဲပါတယ်ဆိုတော့ဟိုအဖဲနဲ့ဒီကနေ့
အခုမြို့ကြီးရှိကရွာမှာပြဿနာဖြစ်နေကြပါတယ်။မဏိကဆရာကိုဖမ်းမိတယ်။အဲ့ဒီဖမ်းမိတဲ့ကိစ္စနဲ့ခုနကဥက္ကဋ္ဌကိုစပ်ပစ်လိုက်တယ်။မောင်သောမျိုးထဲမှာလုံခြုံရေးမရှိဘူး။အလုံးကအဲ့ဒီဘက်ကိုလိုက်သွားကြတယ်။အခုမျိုးထဲမှာရှိတဲ့ရခိုင်တွေကတော့ကိုးနိုင်နောက်ဆုံးဖြစ်တဲ့အတွက်အလုံးဝင်သွားကြပြီ။အပြင်မှာဆရာမမရှိတော့ဘူး။စိုးရိမ်စိတ်ကတော့လူတိုင်းမှာရှိနေကြတယ်။
လွန်ခဲ့တဲ့တလောင်းလာနေ့ကမောက်တော်မျိုးအရှိဖအီတလီယာဘင်္ဂလီရွာကဘင်္ဂလီတူကိုဓာရွေပါဝန်ဇာရသုံးဆောင်ပစ္စည်းတချို့နဲ့လုံခြုံရေးတပ်ဖွဲ့တွေကဖမ်းမိပြီးနောက်တနေ့ညနေပိုင်းမှာကျေးရွာအုပ်ချုပ်ရေးမှုကိုအကြမ်းဖက်သမားတွေကလာရောက်ဆက်ဖြတ်ခဲ့တာပါ
ဩဂုတ်လ3ရက်နေ့ကကိုက်ကီကြီးဝါကမြို့တရံသားရှိုက်ဥကိုအကျန်းဖားသမားတွေဆက်ပြက်ခဲ့ပြီးတဲ့နောက်မှာအဲ့ဒီဒေသမှာရှိတဲ့မြို့ပအောင်တခြားတရံသားတွေဘဝရက်တည်းအခါကြုံနေရတယ်လို့ဒိုင်နာမြို့သားပါတီကကောက်ဆောင်တို့ဖြစ်သူဦးအောင်ကျော်စောကခိုင်ပါသားနဲ့အခုလို့ပြောပါတယ်အရင်လိုလှုပ်ရှားဖို့ဆိုတာလုံချုံရေးရှိမှလှုပ်ရှားရမှာပါလုံချုံရေးဘလောက်ပဲရှိရှိကျွန်တော်တို့သွားချင်တဲ့နေရာသ ဒီလိုဆိုပါတယ်မကြသိမိကမောက်တော်ရသေးတော်နဲ့ဘူးသိတော်မြို့နေတွေကိုပြေထောက်စုဝန်ကြီးတွေစိုက်ဖတ်ဆရာအကြီးကြီးတွေနဲ့ရခိုင်ပင်နယ်ဝန်ကြီးချုပ်ဦးညီဘူးတို့ရောက်ရှိလာပြီးဒေသခံတိုင်ရင်သားတွေအနေနဲ့ရော်တွေကိုစွန့်ခွာမသွားဖို့အတွက်လုံခြုံရေးအစီအစဉ်တွေကိုတုံ့မြန်ပေးမယ်လို့ပြောဆိုခဲ့ပေမဲ့အခုအချိန်ထိထိရောက်မှုတစုံတရာမရှိသေးဘူးလို့ဒေသခံတွေကပြောပါတယ်
ဆက်ပြီးတော့ရှမ်းပြည်နယ်အတွင်းမှာရှမ်းယုံမှာစစ်စင်ရေးအမိနဲ့ဩဂတ်လ၂၀ရက်နေ့လောက်ကစပြီးတော့မူရစီဝါတိုက်ဖြတ်ရေးလုပ်ငန်းတွေကိုစတင်ဆောင်ရွက်သွားမယ်လို့ရှမ်းပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးအဝန်ကြီးဗိုလ်မှူးကြီးနိုင်ဝဲအောင်ကလာရှုံမြို့မှာပြောကြားလိုက်ပါတယ်။ဒေသခံလူထုမျှော်မှန်းနဲ့မူရစီဝါကင်းစင်ရေးတကယ်ဖြစ်လာမလားဆိုတာရှမ်းပြည်မူရစီဝါစောင့်ကြ
ွယ်မြင်မြန်ထားတဲ့ဆက်သွယ်မြင်မြန်ချက်ကိုကြားကြရမှာပါရှင်
ကျန်းပြည်နယ်လုံခြုံရေးနယ်နယ်စပ်ရေးရာဝန်ကြီးပုံမူကြီးနိုင်ဝင်းအောင်ကမွေးရစေဝါရှင်လင်းရေးစတင်လှုပ်ဆောင်မယ်လို့ပြောဆိုသွားတဲ့အပေါ်ရှင်လင်းရေးတကယ်လုပ်နိုင်မယ်လို့မြင်ပါသလားရှင
့်မွေးရစေဝါပြဿနာကိုအစိုးရကအမေရိကန်ပြည်တော်စုနဲ့စာချုပ်ချုပ်ပြီးတော့မှတိုက်ဖြစ်ခဲ့တာဆိုရှင်1984ခုနှစ်လောက်ကလေးကဖြစ်ပါတယ်အခုထိဆိုလို့ရှိရင်နေပေါင်း30ကျော်40ရှိတော့ပြီမရှင်းနိုင်သေးဘူး
ဆရာတို့ကရှမ်းပြည်မွေးရေးဆေးဝါးကိုအစဉ်တစိုက်ဆောင်ကြည့်နေတယ်ဆိုတော့တကယ်လို့အခုရှင်းလင်းမယ်ဆိုရင်တကယ်ရှင်းနိုင်မယ်လို့မြင်ပါသလား
အခုရှင်းမယ်ဆိုလို့ရှိရင်တကယ်တော့ရှင်းနိုင်တာပါလေဆိုတော့နိုင်ငံကြီးကအစိုးရဘက်မှမหนีတဲ့လူတွေကိုဖမ်းဆီးတာတချို့ကတော့သူတို့ပါတယ်သူတို့လုပ်ကင်စားတော့နေတဲ့မွေးရေးဆေးဝါးပုံကူသမားတွေဒါတွေဆိုရင်တော့သူတို့ဖမ်းနိုင်နိုင်မယ်ဒီလိုဖမ်းဆီးမှုအရေးယူမှုတွေဟာပုံကူတဲ့လူတွေကိုตัวเป็ดกวยซ้อซีมาบ่ฮู
้อะยังง่ามุ้ยยาซาชีลุซอบิเล่นญูโทနိုင်တယ်လေအခုကတော့မရှိတော့ဆိုတော့ပေသူတွေကမွေးရစေးဝါးကိုအတိကထုတ်လုပ်နေတာလဲရှင
်လွတ်လပ်ရေးရပြီးကြတဲ့အခုရှိဆိုလို့ရှိရင်အစိုးရပဲနေတယ်လို့ဆိုလို့ရှိရင်တော့လွတ်လပ်လပ်ကုန်ကူတောင်းရန်ခွင့်ရှိတယ်မွေးရစေးဝါးလည်းနဲ့ပတ်သက်ခွင့်ရှိတယ်အစိုးရကိုစန့်ကျင်တယ်ဆိုလို့ရှိရင်တော့ပတ်သက်လို့ရှိရင်လည်းအရေးယူခံရတယ်ဆိုတာဒီဥစ္စာကတခြားလုံးဖြစ်လာတယ်
ဟုတ်ကဲ့တကယ်ဖြစ်ရှင်းနိုင်ဖို့နေလန်းကတော့ရှိပါသလားရှင
်မူကြီးစည်းဝါးနဲ့ပတ်သက်တဲ့အဖွဲ့အစည်းတွေပုံကိုအားလုံးကိုစုစည်းပြီးတော့မှအဖြေရှာဖို့လိုတယ်အဲသူတို့ကသွားပြီးတော့မှအပြစ်ပေးဖို့မဟုတ်ပါဘူးဒီကျွန်တော်တို့ပြည်အောင်စုကြီးမှာအပြစ်ကင်းတဲ့ပုံကိုဆိုတာရှာလို့ရခက်ပါတယ်မူကြီးစည်းဝါးနဲ့ပတ်သက်လို့ရှိရင်ဒီတော့ဒီအပြစ်မကင်းတဲ့လူချင်းချင်းအားလုံးကျွန်တော်တို့လာစုစည်းပါမကျွန်တော်တို့ထွက်ရတော့ဒူးပူပေါင်းလို့ရှာကြရအောင်ရှာကြမယ်ဆိုလို့ရှိရင်လေနိုင်ငံကြီးအကြောင်းကိုလည်းကျွန်တော်ဆွေးနွေးရမယ်ဒီမိုကရေစီတို့ဖက်ဒရယ်တို့ဒါတွေဆွေးနွေးရမယ်ကျွန်တော်တို့သဘောတူညီချက်ရှာဒါတွေလို့ရှာနိုင်ပြီဆိုလို့ရှိရင်အစိုးရကိုစန့်ကျင်တဲ့ဟာတွေကလည်းပြတ်သွားမယ်လက်တွေ့ကြကြအကျိုးရှိရှိအကောင်အထည်ဖော်နိုင်မှာဖြစ်တယ်လို့
ခုလိုဖြည့်ကြားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
မိုးကောင်းမြို့နယ်နံပါတ်6ဆောင်စခန်းနေဒုက္ခသည်တွေအတွက်ရိတ်ခါအကူအညီပေးရေးအဖွဲ့ရဲ့ကားတွေကားမိုင်းဂိတ်မှာပိတ်ပင်တားမြစ်ခံခဲ့ရပါတယ်။မွန်ပြည်သက်ပါတီအနေနဲ့ NCA လက်မှတ်ရေးထိုးဖို့မွန်ပြည်နယ်အစိုးရကနေနှစ်ဖက်တွဲဆုံမှုမှာတိုက်တွန်းခဲ့ပါတယ
်။တရက်စီတွေအခုနားဆင်ခဲ့ကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းတွေပါပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြတာပါရှင
်။မရိဒန်စိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။အမေရိကန်ထိုင်းနှစ်နိုင်ငံဆက်ဆံရေးဟာတမိုင်းတွင်နဲ့ဆက်ဆံရေးဖြစ်တယ်လို့မကြသေးမီကသွားရောက်ခဲ့တဲ့ခီးစဉ်တစ်ခုအတွင်းအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကပြောလိုက်ပါတယ်။မိမိတို့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုသဘောတူညီချက်ဟာ184နှစ်ကျော်လာခဲ့ပြီဖြစ်ပြီးမဟာမိတ်အဖြစ်ရပ်တည်လာတာနှစ်ပေါင်း60ကျော်ခဲ့ပြီဖြစ်တဲ့ဒီဆက်ဆံရေးကိုဆက်လက်ကြီးထွားအောင်ဆောင်ရွက်ဖို့လိုလားတယ်လို့လည်းဆိုပါတယ်။ဝန်ကြီးတေလာဆန်ကကွယ်လွန်သူထိုင်းပြည်ဘူမိဘောကို American ရဲ့မိတ်ဆွေကောင်တဦးအဖြစ်ခေါ်ဆိုလိုက်ပြီးနှစ်နိုင်ငံဆက်ဆံရေးလမ်းကြောင်းချမှတ်ပေးခဲ့သူလို့လည်းပြောပါတယ်။လာမယ့်နှစ်ဟာ American Thai နှစ်နိုင်ငံဆက်ဆံရေးနှစ်ပေါင်း200ပြည့်မြောက်မဲ့နှစ်လည်းဖြစ်ပါတယ်။အဲ့ဒီနှစ်မှာထိုင်းနိုင်ငံမှာလည်းရွေးကောက်ပွဲကျင်းပဖို့ရှိပြီးအရက်ဖက်အုပ်ချုပ်ရေးပြန်လည်ကူးပြောင်းမှာဖြစ်တဲ့အတွက်ဒါဟာအလွန်ထူးခြားတယ်။သတ်မှတ်ထားတဲ့အတိုင်းရွေးကောက်ပွဲကျင်းပနိုင်ဖို့မျှော်လင့်တယ်လို့လည်းဝန်ကြီးဒေလာဆန်ကပြောပါတယ်။အမေရိကန်တန်အဖွဲ့ဝင်တွေရဲ့အကူအညီနဲ့ထိုင်းနိုင်ငံဟာကျန်းမာရေးဆောင်ရှားမှုပါဝင်နေပယ်တော်များများမှာတည်တာတဲ့တိုးတက်မှုရအောင်ဆောင်ရွက်နိုင်ခဲ့ပါတယ်။ထိုင်းနိုင်ငံဟာမိခင်ကတစ်စင်ရင်သွေးငယ်တွေစီကို HIV ကူးစက်မှုမရှိအောင်တားမြစ်နိုင်ခဲ့တဲ့ကမ္ဘာပေါ်မှာဒုတိယမြောက်နိုင်ငံဖြစ်လာခဲ့တာဟာမှတ်သားလောက်တဲ့ထူးကဲအောင်မြင်မှုဖြစ်တယ်လို့လည်းဝန်ကြီးဒေလာဆန်ကဆိုပါတယ်။ဂျပန်အုံနောက်အမေရောင်ယောဂနဲ့အသေးရောင်အတဝါအေးကာကွယ်ဆေးတချို့ကိုအမေရိကန်ဆေးဘက်ဝန်ထမ်းတွေနဲ့ထိုင်းသုတေသီတွေပူးပေါင်းဖော်ထုတ်နိုင်ခဲ့ပါတယ်။ငှက်ဖြာယောဂဇီကာဗိုင်းရပ်စ်နဲ့တခြားအပူပိုင်းယောဂတွေပပျောက်ရေးအတွက်လှုပ်ဆောင်နေတဲ့သုတေသနလုပ်ငန်းတွေကိုလည်းထိထိရောက်ရောက်အကူအညီပေးမှဖြစ်ကြောင်းနဲ့မျှော်လင့်ချက်ထားကြောင်းလည်းဝန်ကြီးဒေလဆန်ကဆိုပါတယ်။အမေရိကန်နဲ့ထိုင်းလူလူချင်းထိတွေ့ဆက်ဆံရေးဟာအဆင့်တစ်ဖြင့်ခိုင်မာလျက်ရှိပြီးဆက်လက်ကြီးထွားနေပြီးထိုင်းအမေရိကန်ကြောင်းသားလဲလှယ်မှုအစီအစဉ်တွေလည်းရှိနေပါတယ်။အမေရိကန်ထိုင်းလုံခြုံရေးမဟာမိတ်ဖွဲ့စည်းမှုဟာဒေတာရင်းပြိပက္ခဖြစ်ပွားတဲ့အချိန်ကစတင်ခဲ့ပြီးအခုချိန်ထိခိုင်မာရှိနေဆဲဖြစ်တယ်လို့လည်းဝန်ကြီးဒေတာဆန်ကပြောပါတယ်။ဒီကနေ့မှာနှစ်နိုင်ငံပူးတွဲစီရေးလက်ချက်မှုအကြိမ်ပေါင်း130ကျော်ကျင်းပခဲ့ပြီးဖြစ်ပါတယ်။ဒါဟာမိမိတို့ရဲ့လုံခြုံရေးမဟာမိတ်ဖွဲ့စည်းမှုဘလောက်ခိုင်မာတယ်ဆိုတာပြသလိုက်ခြင်းဖြစ်တယ်လို့လည်းပြောပါတယ်။ထိုင်းနိုင်ငံနဲ့တည်ရှိလာတဲ့သမိုင်းဝင်ဒီဆက်ဆံရေးဆက်လက်ရှင်တန်နေဖို့ကိုလည်းအမေရိကန်ပြည်ထောင်စုကမျှော်လင့်နေကြပါရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်စိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘိုမဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အခုတော့သတင်းအချင်းချုပ်ကိုကွတ်ကြွကြွသိန်းကပြောပြမှာပါ။
ဒဂန်ဒီနယ်မောင်တော်မြို့စင်ကြဘုံတိရောက်တွေဘက်မှာပြစ်ခတ်တံတွေကိုကြာသပတေးနေ့ည7နာရီကျော်လောက်ကစပြီးဒီကနေ့မနေ့အစောပိုင်းထိဂျူကြားဂျူကြားကြားနေရတော့မယ်လို့မောင်တော်ဒေသခံတယောက်က VOA မြန်မာပိုင်းကိုပြီးခဲ့တဲ့ချိန်ပိုင်းတွင်ကပဲပြောပြပါဗျ။အဲ
့ရကလို့ရတဲ့ချိန်ပေါ့လေ7နာရီခွေးဂျူကြားကိုရှိနေပါလေ။အဲ့ချိန်မှာကျွန်တော်တို့ဒီမြို့ရင်းနဲ့ပေါ့လေဒီမောင်တော်မြို့ရင်းနဲ့မလမ်းမကမ်းကနေပြီးတော့ကျွန်တော်တို့ဒီအရက်လက်လက်ကြီးပေါ့လေလက်လက်ကြီးတယ်ကြားတာ။အဲ့ဒါနဲ့သိမပြဘူးခင်ဗျာ။ဒီကျွန်တော်တို့ဒီမျိုးလေးနားမလေးလေးလည်းလည်းကြည့်တယ်ပေါ့လေအများကြီးပဲဒီကျွန်တော်တို့မောင်တော်မျိုးရေးနေရာနှံ့ပေါ့အဲ့နေရာဒီမှာစစ်ကံဆက်တယ်ပေါ့လေလည်းလည်းအတွေ့လိုက်တွေ့တာလေအော်တိုတွေ့တာလေတစ်ချက်ချင်းတွေ့တာလေဒီကြားနေရတယ်ဘာများလို့ပေါ့နောက်လည်းလည်းကြီးအကန့်လေးလေးကြားနေရတယ်စစ်တရာဒီကိုကြော်ကြော်နေပြီးတော့ဒီမနေ့မိုးလင်းပြီပေါ့အဲ့လိုစစ်ကံဆက်တယ်ကြားနေရတယ
်မောင်တော်မျိုးဒေသခံတူကသူကြားတဲ့အခြေအနေကိုဗီဒီယိုကိုပြောပြခဲ့တာပါမော်တော်ကြိုင်တွင်မှာမြို့တိုင်းသားကြီးရွာကမြို့လူမျိုးတို့အကြမ်းဖက်သမားဆိုသူတွေရဲ့တပ်ဖြတ်ခြင်းခံခဲ့ရပြီးတဲ့နောက်ဒေသခံတွေရဲ့လူညုံရေးအတွက်စစ်တပ်လူညုံရေးအင်အားတိုးလှုပ်ပေးဖို့ရခိုင်မျိုးသားပါတီခေါင်းဆောင်တွေကကာကွယ်ရေးဦးစီးချုပ်ကိုတွေ့ဆုံပြီးတင်ပြခဲ့ကြပါတယ်။အဲဒီနောက်ရပိုင်းတွင်မှာပဲကာကွယ်ရေးဦးစီးချုပ်ကလည်းတပ်အင်အားတွေတိုးမြှင့်လွှတ်ခဲ့ပါတယ်။တခါကြာသပတေးနေ့ပြည်သူ့တော်စည်းဝေးအတွင်းမှာလည်းအစွန်းရောက်အကြမ်းဖက်တွေကိုထိထိရောက်ရောက်နှိမ်နှင်းသွားမယ်လို့ပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကပြောထားပါတယ်။ကိုဗီယန်ကော်မရှင်ရဲ့အစီရင်ခံစာထွက်လာပြီးမှပဲအခုလိုမောင်တော်မျိုးဘက်ကပြစ်ဒဏ်ခတ်တံတွေကြားတဲ့အခြေအနေဖြစ်လာတာပါခင်ဗျာ
ကျေးဇူးပါရှင်ကိုကျော်ကျော်သိန်းကတရေအချင်းချုပ်နဲ့ဒီနောက်ဆုံးကသတင်းကိုပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညာဝင်းအောင်ပါရှင်အင်ဂျင်နီယာကတော့ဂျင်ဟာမွန်ဖြစ်ပါတယ်တောက်ကြနေနေခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတော်လောကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ကျမတို့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီမှာဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါနော်ရှင်လန်းချမ်းမြေကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.